Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဇန်နဝါရီလ9ရက်စနေနေ့9နာရီက10နာရီအထိ VOA စီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ချိန်နေကြောင့် VOA စီစဉ်တွေကိုယာယီယာချင်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်သိမ်းတဲ့ကိုဝင်းမင်းတို့ပြောပြပါမယ်သမရဒေါ်လင်ထရမ်အနေနဲ့နျူကလ িয়ার လက်နက်သုံးတိုက်ခိုက်တာတခုခုလုံမလာနိုင်အောင်ဘယ်လိုအတားအဆီးတွေလုပ်ထားကြလဲဆိုတာပန်တဂွန်စစ်ဌာနချုပ်ကထိတ်တန်းဗိုလ်ချုပ်ကြီးတဦးကိုသူမေးခဲ့တယ်လို့အောက်လူတော်ဥက္ကဋ္ဌနန်စီဘလူးစီကတောက်ကြနေမှာပြောပါတယ်သမရထရမ်ရဲ့သမရတက်တန်းနောက်ဆုံးရက်တွေအတွင်းဘာလုပ်လာမလဲဆိုတဲ့အပေါ်စိုးရိမ်မှုတွေတိုးလာနေမှာပဲအောက်လူတော်ဥက္ကဋ္ဌရဲ့အခုပြောဆိုချက်ထွက်လာတာပါအလားအလာနေပေမဲ့ဒီလိုကိစ္စမျိုးဖြစ်လာနိုင်ကြီးဟာဇန်နဝါရီလ20ရက်နေ့မှာသမရထရမ်ရဲ့သမရတက်တန်မကုံဆုံးခင်သူ့ကိုယာရုကနေဖယ်ရှားဖို့မစ္စစ်ဘလူးစီနဲ့တခြားကောင်းဆောင်တွေတွန်းအားပေးပြောဆိုနေတာမှာထည့်သွင်းစဉ်းစားချက်တစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်။တည်ငြိမ်မှုမရှိတဲ့သမရတူအနေနဲ့စီရေးရတိုက်ခိုက်တာမျိုးဒါမှမဟုတ်နျူကလ িয়ার ဒုံးကျည်ပြစ်လွတ်နိုင်တဲ့လျှို့ဝှက်တင်ကြတာကိုရယူပြီးတိုက်ခိုက်ဖို့အမိန့်ပေးတာမျိုးမလုပ်နိုင်အောင်ဒါစီရေးဘာတွေကြိုတင်လှုပ်ဆောင်နိုင်လဲဆိုတာဆွေးနွေးဖို့ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌမာခ်မီလေးနဲ့ဒီကနေ့မနေ့စကားပြောခဲ့ပါတယ်လို့အောက်လူတော်ကဒီမိုကရက်တစ်အမတ်တွေစီပေးပို့တဲ့စာထဲမှာမစ္စစ်ဘလူးစီကရေးထားပါတယ်စိတ်ပိုင်းတည်ငြိမ်မှုမရှိတဲ့ဒီသမရရဲ့အခြေအနေဟာတိတ်ကိုအန်ရယ်ကြီးပါတယ်ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့ရဲ့ဒီမိုကရေစီအပေါ်သူရဲ့ချင့်ချိန်မှုမရှိတဲ့တိုက်ခိုက်မှုကနေအမေရိကန်လူထုကိုကာကွယ်ပေးဖို့ကျွန်တော်တို့တတ်နိုင်တာမှန်မှန်လုပ်ရပါမယ်လို့လည်းမစ္စစ်ဘလူးစီကပြောပါတယ်အမေရိကန်ကွန်ဂရက်လွှတ်တော်ရဲ့ကိုအတင်းဝင်ရောက်ဖြစ်စီခဲ့သူတွေကအခုချိန်ထိဆွဲချက်တင်ထားသူတွေထဲမှာသမရထရမ်ကိုထောက်ခံသူတူဖြစ်ပြီးလွှတ်တော်ရဲ့အတင်းဝင်တဲ့အချိန်ကိုကိုကိုဗီဒီယိုရယူခဲ့တဲ့ပြည်နယ်လွှတ်တော်အမတ်တူအော်လတော်ဥက္ကဋ္ဌနန်စီဘလူးစီရဲ့ရုံးခန်းထဲမှာထိုင်နေခဲ့တဲ့ပုံထဲမှာပါသူအာကင်ဆောပြည်နယ်သားတူလို့လည်းအပါအဝင်ဖြစ်ပါတယ်ဗိုလ်သူတွေကကွန်ဂရက်လွှတ်တော်ရုံးဝန်ဆောင်မှုကိုစုံစမ်းစစ်ဆေးနေတာမှာအခုချိန်ထိဆိုရင်လူပေါင်းတဒါဇင်ကျော်ကိုဆွဲချက်တင်ထားပြီလို့တာဝန်ရှိသူတွေကပေါက်ကြနေမှာပြောပါတယ်ဒီဖြစ်ရပ်ကိုအမေရိကန်တနိုင်ငံလုံးကရုပ်သံသတင်းတွေအင်တာနက်သတင်းတွေကနေစောင့်ကြည့်ကြကြပြီးအများအားဖြင့်မယုံနိုင်အောင်ဖြစ်ရသူတွေတဲ့အီလီနွိုင်းပြည်နယ်ကအစိုးရဝန်ထမ်းအောင်တူဦးလက်ထက်အငိမ့်စားပါမောက်ခတူဦးလက်ထက်တဲ့ Kent Redfield လဲတူအပါဝင်ပ
ါ This was an attack on the legitimacy and authority of government and the rule of law and so it was
အစိုးရနဲ့ရောက်ပြီးစုမှုမှုရဲ့တရားဝင်မှုနဲ့အာဏာပိုင်ဆိုင်မှုပေါ်တက်ခတ်မှုတစ်ခုပါပဲလုံးဝမျှော်လင့်မထားပါဘူးတကယ်ကိုမယုံနိုင်လောက်အောင်ဖြစ်ပြီးနားလေဖို့တိတ်ကိုခက်လာပါတယ်လို့အငြိစားပေါမောက်ခ Kent Redfield ကပြောပါတယ်ဗာဂျီးနီးယားပြည်နယ်လွှတ်တော်က Republican မတူးဖြစ်တဲ့ Derek Evans ဟာလွှတ်တော်ပြည်ဝုံတွေကတားမြစ်နေရတဲ့ဝင်ရောက်မှုနဲ့ဆွဲချက်တင်ခံထားရပါတယ်အောက်လူတော်ဥက္ကဋ္ဌရဲ့ရုံးခန်းထဲဝင်ထိုင်ကုန်မှထိုင်ပြီးတပ်ပုံရိုက်ခံအောက်လူတော်အမတ်ဒူးစီပို့မဲ့စာအုပ်တစ်ခုကိုယူသွားခဲ့တဲ့အသက်60အရွယ်အာကင်ဆောပြည်နယ်သား Richard Burnett ကိုတော့တောက်ကြနေမနေ့ပိုင်းကအာကင်ဆောမှာဖမ်းဆီးခဲ့ပြီးအများပိုင်ကိုခိုးယူမှုအပါအဝင်အမှုသုံးခုနဲ့တရားစွဲဆိုထားပါတယ်။အမေရိကန်နည်းပညာကော်မတီတစ်ခုဖြစ်တဲ့ Twitter ကအမေရိကန်ခေါင်းဆောင်နဲ့အီဗန်ခေါင်းဆောင်တို့အပေါ်မှာလုံးဝမတူကွဲပြားတဲ့ရေးယူလုံဆောင်ချက်တွေတောက်ကြနေကအလုပ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ Twitter အကောင့်ကိုလုံးဝပိတ်ပစ်လိုက်ပြီးအီဗန်ခေါင်းဆောင်ကြီးအယာတိုလာအာလီခါမေနီရဲ့အင်္ဂလိပ်ဘာသာနဲ့ Twitter အကောင့်မှာရေးထားတာတစ်ခုကိုဖယ်ရှားပြီးတော့အကောင့်မှာနောက်ထပ်အသစ်ရေးလို့မရအောင်ယာယီပိတ်ထားပါတယ်။သမရထရမ်ရဲ့ Twitter အကောင့်ပေါ်ပိုပြီးပြင်းထန်တဲ့ရေးယူလုံဆောင်မှုနဲ့ခါမီနီအကောင့်ပေါ်ရေးယူလုံဆောင်မှုတွေကိုနိုင်ရှင်ပြီးသမရထရမ်ကိုဝေဖန်သူတွေရောထောက်ခံသူတွေကပါ Twitter ကိုဝေဖန်ကြပါတယ် Twitter ကုမ္ပဏီဟာစံနှုန်းတစ်မျိုးနဲ့လူတစ်မျိုးမလူတစ်မျိုးလုပ်တယ်ဆိုပြီး Twitter ပေါ်မှာပဲဆွဆွဲရေးသားကြပါတယ်ခါမီနီရဲ့ Twitter အကောင့်မှာရေးထားတာအများပြားဟာအင်ဇရေးကိုထိုးနှက်တိုက်ခိုက်တာတွေဖြစ်တယ်လို့ Twitter ကိုဝေဖန်သူတွေကထောက်ပြကြပါတယ်အဲ့ဒီရေးသားချက်တွေကသမရထရမ်မကြခင်ကရေးခဲ့တာတွေတဲ့ရုံရင်းစံခတ်အကြမ်းဖက်လူရက်တွေဖြစ်အောင်လှုပ်ဆော်တဲ့ပိုးပြီးဆိုးရွားတဲ့ရေးသားချက်တွေဖြစ်တယ်လို့ညင်ညာပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ကနျူကလ িয়ার နဲ့ပိုင်ဆိုင်မှုကိုတိုးချဲ့သွားမယ်လို့ချင်းချောက်လိုက်တယ်လို့အမေရိကန်မှာသမရသည်တက်လာပြီးမဲ့အမေရိကန်ဆိုးရွားပေါ်သူ့ရဲ့ချင်းကပ်မှုပြောင်းလဲသွားမှာမဟုတ်ဘူးလို့သတိပေးလိုက်ပါတယ်။ဒါအပြင်ရေးကောက်ခံသမရဂျိုးဘိုင်ဒန်သမရအဖြစ်ဂျန်တစ်စာချင်းဆိုမှုရပိုင်းနဲ့လူတော့တဲ့အချိန်မှာအမေရိကန်မြောက်ကိုရီးယားအနာဂတ်ဆက်ဆံရေးအလားအလာဘယ်လိုဖြစ်လာနိုင်လဲဆိုတာတစုံတစာပြလိုက်တဲ့သဘောပါပဲ။မစ္စတာဘိုင်ဒန်ကလည်းမြောက်ကိုရီးယားအစိုးရဘောဘိုးပြီးထိတ်တိုက်တွေ့တဲ့နီလန်းနဲ့ချင်းကပ်လုံဆောင်သွားမယ်သဘောမျိုးပြောထားဥပါရယ်အမေရိကန်ဟာသူ့နိုင်ငံရဲ့အကြီးမားဆုံးရန်သူဖြစ်တယ်လို့ အာနာယအလုဒမပါတီရဲ့ရေးပါတဲ့အစည်းအဝေးတစ်ခုအတွင်းပြောတဲ့မိန့်ခွန်းမှာကင်ဂျိုဝန်ကထည့်ပြောသွားပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုကိုဆက်ပြီးလှုံ့ဆော်သွားဖို့လဲကင်ဂျိုဝန်ကပြောခဲ့ပါတယ်။အထူးသဖြင့်ဆိုရင်ပုံဆောင်ကဲလောင်စာသုံးတိုက်ချင်းပြစ်ပဲထင်းဒုံးကြီးတွေအတန်ထက်မြန်တဲ့ဒုံးကြီးတွေနဲ့စစ်မြေပြင်သုံးတာတူပြစ်ဒုံးကြီးတွေလိုလက်နက်ပစ်တွေကိုထုတ်လို့ရမယ်လို့ကင်ဂျိုဝန်ကပြောပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဆန့်သတ်မှုလုပ်တာ၆ကြိမ်ရှိပြီဖြစ်ပြီးနောက်ဆုံးအကြိမ်က2018ခုနှစ်စက်တင်ဘာလကလုပ်ခဲ့တာပါ။ဒါပေမဲ့စစ်မြေပြင်သုံးတာတူပြစ်နျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့အတွက်ဆန့်သတ်မှုတွေထပ်လုပ်ဖို့လိုနိုင်ပါတယ်။ဒီလိုနျူကလ িয়ার လက်နက်တွေဟာပိုသေးငယ်ပြီးရွှေပြောင်းရပိုလွယ်တယ်လို့ပြည်စည်းမှုကြီးမားစေဖို့ရည်ရွယ်ထုတ်လုပ်တဲ့ပိုကြီးတဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တွေနဲ့မတူဘဲစစ်မြေပြင်မှာအသုံးပြုဖို့ရည်ရွယ်တာဖြစ်ပါတယ်ခင်ဗျာ။
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 963ညတိုင်းဒိုမီတာ32 kHz 930ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ390 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စင်တောဝေမေပါစနေနေ့ညပိုင်းဇီဝီအမေရိကန်တန်ရဲ့ခြေတက်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။တကဘာလုံးကိုဗစ်ကူးစက်သူပေါင်းသန်း90နီးပါးအထိမြင့်တက်လာနေတယ်လို့အမေရိကန်နိုင်ငံရှိဂျော့စ်ဟော့ပကင်းစ်တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်လေ့လာရေးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်နိုင်ငံမှာတော့ကူးစက်ခံရသူပေါင်း22သန်းနီးပါးအထိတိုးလာနေပြီးဒုတိယအများဆုံးအိန္ဒိယမှာလည်းအမေရိကန်ရဲ့ထက်ဝက်ခံအဖြစ်လူပေါင်း 10.5 သန်းကူးစက်ခံထားရတယ်လို့ဒီဌာနကထုတ်ပြန်ထားပါတယ်။အမေရိကန်မှာဆိုရင်ကူးစက်ခံရသူကမနေ့တရက်ထဲ3သိန်းကျော်အထိစံချိန်ဖြင့်ချိုးခဲ့ပြီးပြည်내တချို့မှာအများကြီးမြင့်တက်လာနေချိန်မှာရွေးချယ်ပြန်သမ္မတဂျိုးဘိုင်ဒန်ကလည်းကာကွယ်ဆေးအမြန်ရဖို့ထိုးကျင်သူတိုင်းရဖို့နဲ့သတင်းပတ်တွေအတွင်းဒုတိယအကြိမ်အမြန်ထိုးနိုင်ဖို့ယုံကြည်ချတယ်လို့ဆိုလိုက်ပါတယ်။အမေရိကန်ကကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူအန်ထိုနီဖောက်ချီကလည်းမကြာခင်မစ္စတာဘိုင်ဒန်သမ္မတအဖြစ်တာဝန်ဆယူချိန်မှာသူပြောထားတဲ့အတိုင်းနိုင်ငံထဲမှာတစ်နှစ်ကိုလူပေါင်းတစ်သန်းကာကွယ်ဆေးထိုးနိုင်ဖို့မျှော်လင့်ထားတယ်လို့ဒီဘက်စော်ပိုင်းလုံကပြောခဲ့ပါသေးတယ်။ဒါပေမဲ့အခုလိုအချိန်မှာအံ့ဩစရာဖြစ်လာတာကတချို့ဒေသတွေမှာဆေးရုံနဲ့သက်ကြီးစောင့်ရှောက်ရေးကိဟာတွေကကျန်းမာရေးလူသားတွေအနေနဲ့ဒီကာကွယ်ဆေးထိုးဖို့နောက်တွန်းနေကြတယ်လို့ AP သတင်းဌာနမှဖော်ပြခဲ့တာပါခင်ဗျာ။ဒီလိုဆိုရကတော့ပြန်ပေါ်လာတဲ့ကိုဗစ်ကူးစက်မှုရပ်တန့်နိုင်ရေးအတွက်ပီဂျင်းမြို့တော်တောင်ပိုင်းကမြို့ကြီးနှစ်ခုကလူတွေကို9ရက်ကြာအိမ်မှာပဲနေဖို့အမိန့်ထုတ်လိုက်ပါတယ်။တရုတ်နိုင်ငံနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလည်းကိုဗစ်ကူးစက်သူပေါင်း300ကျော်ပြန်တွေ့ခဲ့ပြီးမှအခုလိုကူးစက်မှုပြန်များလာတာကိုအားစိုက်ကြားစီနိုင်ရေးကြိုးပမ်းနေတာပါ။ဟီပေးပြည်နယ်ရှိရှီဂျန်ဇောင်းနဲ့ရှင်တိုင်းမြို့ကလူတွေအနေနဲ့ရက်ွက်တွင်တဲ့ခြေရွာတွေကိုမသွားကြပဲလူစုလူဝေးမလုပ်ကြဖို့လူမှုကွန်ရက်မီဒီယာတွေကလည်းကြေညာချက်ထုတ်ကန့်ကန့်လိုက်ပါတယ်။နောက်ပီကျင်းမြို့ကိုဝင်လာမဲ့အလို့သမားတွေအနေနဲ့လည်းပီကျင်းမှာအလို့လိုကြောင့်သက်သေကန်ထောက်ထားနဲ့ပိုးမရှိကြောင်စစ်ဆေးချက်ပြဖို့အမိန့်ထုတ်ထားပါတယ်။ဒီဟီဘေးပြည်နယ်ထဲမှာလွန်ခဲ့တဲ့24နိုင်တွင်လူပေါင်း14ဦးထပ်မံသေဆုံးခဲ့တာကြောင့်စုတပေါင်းသေဆုံးသူ139ဦးရှိခဲ့ပါပြီ။အခုလိုအချိန်မှာဂျပန်မှာလည်းကိုဗစ်ပိုးအများကြီးကျလာတာကိုတားဆီးနိုင်ရေးဒေသဆိုင်ရာအစိုးရတွေအနေနဲ့လည်းမကြာခင်ကဝန်ကြီးချုပ်ကနေတိုကျိုအေရီးယားမှာထုတ်ခဲ့တယ်လို့ရေးပေါ်ကြေညာချက်တွေထုတ်ပြန်ဖို့တင်ပြလိုက်ပေမဲ့ဆုံးဖြတ်ချက်တော့ချက်ချင်းမကြသေးပါဘူးဂျပန်နိုင်ငံလေဝါရှိအိုဆာကာတိုကျိုနဲ့ဟာယိုကိုခရိုင်ကြီးကဲတွေကကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးဦးဆောင်ဝန်ကြီးယာရှူတိုရှိနီရှီမူရာကိုအင်တာနက်ကနေလုပ်တဲ့စီဝေးမှာအခုလိုတင်ပြခဲ့ပြီးလေ့လာမှုတွေအရင်လုပ်ဖို့ရှိတယ်လို့အိုဆာကာအုပ်ချုပ်ရေးမှူးဟီရိုဖူမီယိုရှိမူရာကဆိုပါတယ်ခင်ဗျာထိုင်းနိုင်ငံမှာလည်းကိုဗစ်ကူးစက်မှုစံချိန်တင်ပြန်တက်လာတာကြောင့်ဘလို့ရှင်တွေကကန့်သတ်ချက်တွေထုတ်ပြန်ပြီးမှမြန်မာအများစုဖြစ်တဲ့ရှေ့ပြောင်းလူသားတွေကြာအလုပ်ရရေးနဲ့ဆက်ရှင်တန်းရေးရုန်းကန်နေရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကဆိုပါတယ်။ဘန်ကောက်မြို့တောင်ပိုင်းကစမုတ်စာခွန်ပြည်နယ်မှာပင်လယ်စာဈေးကနေမိနစ်နှစ်ကုန်ပိုင်းကပဲစခဲ့တဲ့လက်ရှိကူးစက်မှုတွေအထူးသဖြင့်ပင်လယ်စာလုပ်ငန်းကဏ္ဍကဒီရှေ့ပြောင်းလူသားများစွာအလုံးမလုံးနိုင်ပဲအစိုးရထောက်ပံ့မှုလည်းမရကြဘူးလို့ဒီလူ့ခွင့်ရေးအဖွဲ့တွေကထောက်ပြကြပါတယ်။ဒီလူသမားတွေကိုဥပဒေပိုင်းခမဲ့ကူညီပေးနေတဲ့လူ့ခွင့်ရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ညွှန်ကြားရေးမှူးပါပေါ CM ဟန်ကဒီကူးစက်မှုမြင့်တက်လာနေတာကိုမထိန်ချုပ်နိုင်ရင်ဘာတွေဆက်ဖြစ်လာမလဲဆိုတာစိုးရိမ်နေရတယ်လို့ဆိုပါတယ်။လက်ရှိချိုင်းနိုင်ငံမှာနေ့စဉ်ကူးစက်သူ200ကျော်ရှိလာပြီးစုစုပေါင်းပိုးထွက်ထားသူ 9,840 ကျော်နဲ့ပြည်ဆုံးသူပေါင်း 69ဦးမြင့်တက်လာကဒီဗိုင်းရပ်စ်စဖြစ်ကြတဲ့ကဆိုရင်အဆိုးဆုံးအခြေအနေကိုရင်ဆိုင်နေရပါတယ်။အခုလိုကူးစက်မှုပြန်မြင့်မားလာနေတာအတွက်ဒီစမတ်စကောင်ချီနယ်ကပင်လယ်သာလုပ်ငန်းရှိရွှေပြောင်းလူသမားတွေနဲ့အများဆုံးဖြစ်တဲ့မြန်မာရွှေပြောင်းလူသမားတွေပေါ့လူများကအပြစ်ပုံချမှုတွေရှိနေပါတယ်ခင်။ကိုဗစ်ဒဏ်အများဆုံးခံရတဲ့အမေရိကန်နိုင်ငံမှာတော့အမြန်ရဖို့စောင့်ဆိုင်းခဲ့ရတဲ့ကိုဗစ်ကာကွယ်ဆေးချိုးဖို့ကိုကျမ်းမာရေးလှုပ်ရှားတချို့ကစတင်တင်းခံနေတာကစိုးရိမ်ဖို့မလိုတာကိုစိုးရိမ်နေလို့ပါလို့ကြားချင်သူတွေကဆိုပါတယ်။အမေရိကန်နိုင်ငံရဲ့ကူးစက်မှုတွေအတိဆုံးမှုတန်းရှေ့တန်းကခံရတဲ့ဒီကျန်းမာရေးလှုပ်ရှားများပြားတချို့နေရာတွေမှာ80ရာခိုင်နှုန်းအထိကအခုလိုဒီကိုဗစ်ကာကွယ်ဆေးချိုးဖို့အံ့ဩစရာကောင်းလောက်အောင်ညှင်းဆန်နေတယ်လို့ဒီကြားချင်သူတွေကဆိုပါတယ်။သုံးဘက်ကြော်ကြားကာကွယ်ဆေးထိုးလာခြင်းကာကွယ်ဆေးမထိုးဖို့စိုးရိမ်မှုတွေကကူးစက်မှုများတဲ့တက်ကြီးဆောက်လျှောက်ရေးဂီတာတွေမှာပိုဖြစ်နေပြီးဆေးရုံတွေမှာလည်းနေငယ်ဖြစ်နေတာကအထောက်အထားမတွေ့ထားတဲ့ဆိုးကျိုးတွေပေါ်မှာမစိုးရင်တည်းပဲစိုးရင်နေတာကြောင့်လို့ဒီကျွမ်းကျင်သူတွေကဆိုပါတယ်။ Oregon ပြည်နယ် Portland မြို့ကအသက်42နှစ်အရွယ်ဒေါက်တာ Stephen Nubeck ကအချက်အလက်အပြည့်စုံအရင်သိဖို့လိုတဲ့ဘယ်သူမှစနစ်ခံဖို့ကမရောက်ချင်ဘူးထင်တယ်လို့ဆိုကဒီကာကွယ်ဆေးထိုးဖို့ကိုနောက်ရွှေ့ခဲ့ပါတယ်။အခုလိုကာကွယ်ဆေးထိုးရေးစိုးရိမ်စရာအခြေအနေမှာဒီကာကွယ်ဆေးထိုးရေးလုပ်ငန်းကိုစီမံခန့်ခွဲနေရသူတချို့ကလည်းသူတို့လူသားတွေကိုဆွဲဆောင်တဲ့အနေနဲ့ကာကွယ်ဆေးထိုးတဲ့နေရာတွေမှာမနှက်စာခမဲ့ကြွေတာနဲ့ကားမဲဖောက်ပေးတာတွေအထိလှုပ်ဆောင်ပေးနေပါတယ်ခင်ဗျာ။စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိနေကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ။
မိုင်ရန်ကုံရလွတ်တော်မှာလွတ်တော်နေရဘူးတွေချင်ပါကြတဲ့အခုတစ်ပတ်လွတ်တော်စီဝေးဟာသမနာထွမ်အတွက်ပြီးခဲ့တဲ့နိုမာသမနာရွေးကောက်ပွဲရလကူပယ်ဖြတ်ပြီးသမနာဖြစ်တဲ့နောက်တစ်ကြိမ်အနိုင်ရကြောင်းချင်ညာဖို့အတွက်နောက်ဆုံးအခွင့်အရေးဖြစ်ခဲ့ပါတယ်။အဲ့လိုဖြစ်ဖို့အတွက်သမနာထွမ်ကဒီစီဝေးအခမ်းအနားကိုတဘာပရိဖြစ်ဦးဆောင်ရတဲ့ဒုသမမိုက်ပန့်စ်ကိုသူ့ကိုဆက်လက်ထောက်ခံမှုမျှော်လင့်ခဲ့တဲ့အကြောင်းစတီးဗ်ရက်ဒစ်သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
Madam Speaker and members of Congress, pursuant to the
Congress of America, the Mass Yuiko Bema Chubaida, Nayara go deep you be met, Fazibon Chigan Uriya, Kuzale, Mary go to you when you do the Kanama, the Republican Niga, Tangwa Charlie Melu, Rolling Gajaraba. The Metamatam go talk and to the air, Jampa Tigioni net, Yuiko Bema, Mamma Muru, Shibelu, that they taught out of Zonia, Pata and Yemishibe, the Matanga, Johnny Rarija, Republican Party, they got to go talk and to Rija.သဘောထားတွေပို့ပြီးတော့ကွဲလာခဲ့ပါလေ။အမေရိကန်တက္ကသိုလ်ကပါမောက္ခခရစ်စတီယိုဆန်ကတော့
The Republican Party unfortunately has become really a cult of personality.
Republican Party ဟာကံမကောင်းစွာပဲတကယ်ပဲပုဂ္ဂိုလ်ရေးကိုယ်ွယ်ရေးပါတီတစ်ခုဖြစ်လာနေပါတယ်။ကျွန်တော်ပြောသလိုပါပဲ Republican တယောက်ဖြစ်ဖို့ဆိုလို့ရှိရင်ဘာဖြစ်နေလဲသမားထရန့်ကိုထောက်ခံရမယ်သဘောဖြစ်နေပါတယ်
။ဒါပေမဲ့သမားထရန့်ကိုတစ်ချိန်လုံးသစ္စာရှိရှိထောက်ခံလာခဲ့တဲ့ဒုသမားပန့်စ်ဟာဘော်ဒူးနေကတော့သမားထရန့်ကိုမထောက်ခံတော့ပါဘူး။အင်းဒီမတိုင်ခင်သမားထောင်ကိုပြောခဲ့သလိုပဲသူ့အနေနဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်နိုင်တဲ့လုပ်ပိုင်ခွင့်အာဏာမရှိဘူးလို့ပြောခဲ့ပါတယ်။သမားထောင်ကလွတ်တော်မှာကိုယ်စလဲမဲရီကိုမရေတွက်ခင်နိုင်ပိုင်းလေးမှာပဲအင်မီရော်နာမှာလူလူစုဝေးဝဲတွေလှုပ်ပြီးတော့ဒုသမရကိုဖိအားတွေဆက်ပေးခဲ့ပါတယ်
။ All Vice President Pence has to do is send it back to the state.
ဒုသမရအနေနဲ့လောအောင်ကဒီမဲရီကိုပြန်အတည်ပြုဖို့အတွက်ဒီမဲရီကိုပြန်ပို့အောင်မှာဖြစ်ပြီးအဲ့လိုဆိုရင်ကျွန်တော်တို့လည်းသမရဖြစ်လာပြီးတော့များတို့လည်းအပြောဆုံးဖြစ်ကြမှာပါလို့သမရထမ်ကပြောတော့တာဖြစ်ပါတယ်။သမရထမ်ကိုထောက်ခံတဲ့လူအုပ်ကြီးကလွတ်တော်ကိုဝင်ရောက်စီးနှင်းမှုတွေမလုပ်ခင်မှာပဲရွေးကောက်ပွဲရလဒ်ကိုကန့်ကွက်ခြင်းအပြင်နိုင်ငံရေးအရာကြီးမားတဲ့အန္တရာယ်တွေကြုံလာရနိုင်တယ်လို့အထက်လွှတ်တော် Republican Party ခေါင်းဆောင် Mitch McConnell ကသူ့ပါတီကလူတွေကိုသတိပေးခဲ့ပါတယ်
။ The Constitution gives us here in Congress a limited role. The voters
ဖော်ပြလို့ချေကဥပဒေကစစ်တော်မှာရှိတဲ့ကျွန်တော်တို့ကိုကန့်တန့်နဲ့ပြီးထားတာပါ။မဲဆန္ဒရှင်တွေတရားရုံးတွေနဲ့ပြည်နယ်တွေအားလုံးကသူ့ရဲ့ဆန္ဒသဘောထားတွေကိုပြောခဲ့ပြီးပါပြီ။ဒါကိုကျွန်တော်တို့ကပယ်ချလိုက်မယ်ဆိုရင်ဒါကကျွန်တော်တို့သမ္မတနိုင်ငံကိုတစ်သလုံးထိခိုက်သွားမှာပါ
။မစ္စူရီပြည်နယ်ထက်လွတ်တော်အမတ် George Hawley ဟာကိုယ်စလဲမဲရေတွက်မှုကိုကန့်ကွက်ဖို့အတွက်ပထမဆုံးဦးဆောင်သမဂ္ဂထလုပ်သူဖြစ်ပါတယ်။လွတ်တော်ကိုဝင်ရောက်စီးနင်းတဲ့သူတွေကိုလူစုခွဲပြီးထက်လွတ်တော်မှာအခြေအနေတွေပုံမှန်တိုင်းပြန်ထိန်းချုပ်နိုင်လိုက်ပြီးတဲ့နောက်ဒီမိုကရက်တီနဲ့တချို့ရီပါဘလစ်ကန်တွေကြားမှာဘိုင်ဒန်အနိုင်ရတယ်ဆိုတာကိုအတည်ပြုဖို့ဆုံးဖြတ်ချက်တွေပို့ပြီးတော့ခိုင်မာသွားခဲ့ချိန်မှာပဲထက်လွတ်တော်အမတ်ဟော်လီကတော့ဒီကိစ္စကိုလုံးဝမမှုပဲအရင်တိုင်းဆက်ပြီးတော့ရှင်းနေခဲ့ပါတယ
် To those who say that This is just a formality.
ဒီနေ့လောက်တာကနှစ်ပေါင်းရာချီလောက်လာတဲ့အချိန်လာတိုင်းပဲကွန်ဆယ်မဲရီကိုတီးပြုတ်ပေးဖို့ဖြစ်တဲ့ဆိုတဲ့သူတွေကိုပြောချင်တာကကျွန်တော်နေတဲ့ဒါကိုသဘောမတူပါဘူးဒီမှာကောက်ကွက်မှုတွေကိုနားထောင်ဖို့မတန်းပြစ်နိုင်ဖို့ကအလွန်အရေးကြီးပါတယ်ဘာကြောင့်လဲဆိုတော့ဒီနေရာကအဲ့ဒီကောက်ကွက်မှုတွေကိုနားထောင်ဖို့ကံပြည့်ဆောင်ရွက်ဖို့အချက်တင်ဆွေးနွေးမှုနဲ့နောက်ဆုံးမှဆုံးဖြတ်ချက်ချဖို့အတွက်နေရာဖြစ်တာကြောင့်ပ
ါမြေကပေါ်မှာမဲမတော်မှမှုတွေရှိတယ်ဆိုပြီးဒီမှာထရမ့်ကတသည့်ထောက်ထားမရှိပဲပြောနေတာတွေကိုထောက်ခံတဲ့လူငယ်အထက်လွှတ်တော်အမတ်ဟော်လီနဲ့အခြားအထက်လွှတ်တော်အမတ်တွေကို2012 Republican Party ရဲ့သမားလောင်းဖြစ်တဲ့အထက်လွှတ်တော်အမတ် Mitt Romney ကအခုလိုပြောပါတယ
် No congressional audit is ever going to convince these voters particularly when the president
တူတူကတော့သမားကဒီရွေးကောက်ပွဲမှာမမမကန်အလုပ်ခံရတယ်မဲလင်ခံရတယ်လို့ဆက်ပြီးပြောနေတာတွေနဲ့ပတ်သက်လို့ဘယ်လွှတ်တော်စီရင်စစ်ကားမှအဲ့ဒီမဲဆန္ဒရှင်တွေကိုယုံကြည်လာအောင်လုပ်နိုင်မှာမဟုတ်ပါဘူးစိတ်ပြက်နေတဲ့မဲဆန္ဒရှင်တွေကိုလေးစားတယ်ဆိုတော့ကိုပြနိုင်တဲ့အကောင်းဆုံးနည်းလမ်းကအမှန်အတိုင်းပြောဖို့ပါဒါကခက်ခဲတဲ့အလို့တစ်ခုဖြစ်ပြီးခေါင်းဆောင်မှုရဲ့တာဝန်တရားဖြစ်ပါတယ်အမှန်တရားကတော့ဂျိုးဘိုင်ဒန်ရွေးကောက်ပွဲကိုနိုင်ပြီးဒေါ်လာထရမ့်ရှုံးပါတယ်ကျွန်တော်ကိုယ်တိုင်လည်းဒါကိုကြုံခဲ့ဥပါတယ်ပြောစရာမကောင်းပါဘူ
းဒေါ်လာထရမ့်ကသူ့ရဲ့သမရတတန်နောက်ဆုံးနေ့တွေမှာတော့သူ့ကိုဒုတိယအကြိမ်ဆွဆွဲဖြစ်တင်ပြီးတော့တရားစွဲရာတွေလှုပ်ဖို့လွတ်တော်မှာမဲခွဲရာတွေနဲ့ရင်ဆိုင်လာရပွဲရှိနေပြီးအဲ့လိုဆိုရင်သူ့ရဲ့ Republican Party အနေနဲ့တခုမဟုတ်တခုဆုံးဖြတ်သွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါရခိုင်ပြည်နယ်အတွင်းယူကောက်ပွဲတွေလုပ်ခြင်းအဖြစ်ရခိုင်ဒေသညီငယ်ရေးအတွက်လာလာကောင်းဖြစ်လို့ပဲရခိုင်အနာဂတ်အိမ်မက်ကိုလည်းအကောင့်ထဲဖွားရောက်တယ်လို့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆဆကာဝါက VOE နဲ့တရားမြင့်မြတ်ငန်းမှာပြောခဲ့ပါတယ်ဒါဆိုယူကောက်ပွဲတွေမလုပ်နိုင်ခဲ့ရင်ရောဘာဖြစ်လာနိုင်တယ်လဲ VOE ကဆက်သွယ်မြင့်မြတ်ထားပါတယ်အရှင်ဦးသိန်းစိတ်ဆိုးရလက်ထက်ကလေးကမြမညီငယ်ကိစ္စတွေမှာကျောင်းဝင်ဆောင်ရပြီးနေတဲ့ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယူဟီဆဆကဝါဟာအခုလပိုင်းအတွက်မှာတော့ရခိုင်စီးပိပိခါရီနဲ့ပတ်သက်လို့အေးရခိုင်လက်ထက်ကင်ဖွင့်တဲ့မြမတက်မတော်ကြားကျောင်းဝင်ဆက်ဆက်ပြီးနေသူဖြစ်နေသိကြပါရယ်သူ့အနေနဲ့အေးအေးခေါင်းဆောင်ပိုင်းတွေနဲ့ဖုန်းနဲ့ဆက်စကားပြောဆွေးနွေးခဲ့လို့ပဲပိပိခါရီဖြစ်နေတဲ့အဲ့ရခိုင်ဒေသတွေအထိပါသွားပြီးတော့ဒေသခံတွေနဲ့ပါတွေ့ဆုံစကားပြောခဲ့တယ်လို့ VOE ကပြောပါရယ်ဒေသခံတွေရဲ့လူလားချက်ကတော့ယူကောက်ပွဲလုပ်ခြင်းအဖြစ်သူ့ရဲ့ကုစားပြုမှုလွတ်တော်ရဲ့ရောက်ဖို့ဖြစ်တယ်လို့သူ့ရဲ့အတွေ့အကြုံသူသိရတာတွေကိုဗီဒီယိုကိုပြောခဲ့ပါတယ်။ယူကောက်ပွဲလုပ်ခြင်းအဖြစ်အခုဖြစ်နေတဲ့ရခိုင်ပြည်ပခါမှာညီငယ်လမ်းစာဖြစ်လာနိုင်တယ်လို့သူကမြင်ပါတယ်။အခုရှိနေတဲ့အနေအထားကလမ်းဆောင်လမ်းကွာပါပဲလို့ဗီဒီယိုနဲ့တရားမြင်မြန်ကမှာမစ္စတာဆဆကာဝါကဂျပန်ဘာသာပြန်ကတဆင်ပြောသွားပါတယ
်။私はアウンサンスーチー政権は
အကျွန်တော်ဟာဆိုလို့ရှိရင်ဒီလက်ရှိဒေါအောင်ဆန်းစုကြည်အစိုးရဟာဆိုလို့ရှိရင်ဒီမိုကရေစီနိုင်ငံကိုထူထောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ့နော်သူတို့အစိုးရဖြစ်ခဲ့လို့ဆိုတော့ချက်ပါတယ်ဆိုတော့ဒီမိုကရေစီရဲ့အခြေခံကသဘောတရားပါလဲဆိုလို့ရှိရင်ပြည်သူတွေရဲ့ဒီမဲဆန္ဒပေးတန်ခွင့်ရှိပဲပြည်သူတွေရဲ့ပေးတဲ့ဒီမဲတရားနဲ့သူတို့ရဲ့ဒီကိုယ်စားလှယ်အဲဖြစ်တာနဲ့ပြည်သူတွေကိုစားသိမဲ့လွတ်တော်အမှတ်ကိုလွတ်တော်ပို့မယ်ဒီမှာကိုယုံကြည်တဲ့လူတွေကနေပြီးတော့နိုင်ငံတော်ရဲ့ဒီ policy ကိုရေးဆွဲချမှတ်ပေးချင်အားချင်းသူတို့ရဲ့ဒီပြည်သူတွေရဲ့စာဝင်နေချာရေးပုံမှန်ကောက်ဖို့လာမယ်ဆိုတာဆိုလို့ရှိရင်ဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်ပါတယ်အကယ်၍မြန်မာတိုင်းကောက်ပွဲမလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒီမိုကရေစီကိုဆန့်ကျင်ရရောက်ပါလိမ့်ဆိုတော့ဒီဒေါ်ဆန်းစစ်ကြီးအစိုးရအနေနဲ့အဲ့လိုလုပ်မယ်လို့ကျွန်တော်မထင်ပါဘူးယူကောက်ပွဲကသူတို့ဒီ၆ပေါက်မဖြစ်မနေသူတို့လုပ်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်အကယ်၍မလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒါဒီမိုကရေစီကိုသူတို့ဒီပြစ်ပယ်လိုက်ရအောင်ရောက်မယ်လို့ကျွန်တော်ထင်ပါတယ
်ပြီးခဲ့တဲ့2020ထူးထူးယူကောက်ပွဲမှာလူငယ်ကြီးအကြောင်းပြချက်နဲ့ရခိုင်ပြည်နယ်အတွင်းဒေသအတော်များများမှာယူကောက်ပွဲတွေကျင်းပနိုင်ခဲ့ပါဘူးဒါကြောင့်လည်းပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအေအေနဲ့မြန်မာတပ်မတော်ကြားဆွေးနွေးမှုတွေရှိခဲ့ပြီးတော့နောက်တိုးရွေးကောက်ပွဲတွေရခိုင်မှာအမြန်ကျင်းပနိုင်ဖို့နှစ်ဖက်အပြစ်ခတ်ရစဲမှုတွေလုပ်ခဲ့ပါတယ်။ရခိုင်နိုင်ငံရေးပါတီတွေရောအေအေရခိုင်လက်နက်ကိုင်အဖွဲ့ကပါနောက်တစ်ချိန်လွတ်တော်မခေါ်ယူနိုင်ခင်2020နှစ်ကုန်ပိုင်းမှာပဲရခိုင်ရွေးကောက်ပွဲကျင်းပပြီးကိုတောင်းဆိုခဲ့ပြီးတော့ဒါကိုမြန်မာတပ်မတော်ဘက်ကလည်းထောက်ခံကြိုဆိုခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်ထိနောက်တိုးရွေးကောက်ပွဲမကျင်းပနိုင်ခဲ့သလိုပဲမကြောက်ရင်ဖေဖော်ဝါရီလ၁ရက်နေ့မှာပဲ2020ရွေးကောက်ပွဲရလဒ်နဲ့အညီလွတ်တော်ခေါ်ယူဖို့ကြေညာထားပါပြီ။အခုလိုရခိုင်ပြည်သားမှရွေးကောက်ပွဲတွေဖြစ်မလာဘူးဆိုရင်တော့တပ်မတော်နဲ့အီအီကြားအပြစ်ခတ်ရစဲမှုတွေပျက်စီးသွားမှာကိုစိုးရိမ်နေတယ်လို့ရခိုင်ရေးမှဂျာဝင်ဆီဆက်ခဲ့သူမစ္စတာဆဆကာဝါက VOE ကိုပြောပါရတယ်။သူ့အနေနဲ့ကတော့မြန်မာနိုင်ငံရေးမှဆီဆက်ဆွေးနွေးနိုင်တဲ့ platform ကိုခင်းချင်းပြီးတဲ့သဘောထားဖြစ်ပြီးတော့ဂျာဝင်ဆွတ်ဖက်စရာတော့မရှိဘူးလို့ပြောပါရတယ်။မြန်မာနိုင်ငံတွင်းပြည်ပခါတွေမှာမြန်မာနိုင်ငံသားတွေကိုယ်တိုင်အဓိကဆုံးဖြတ်ဖြစ်ရှင်းရမှာဖြစ်တယ်လို့ဆိုပါရတယ်။မြန်မာညီငယ်ရေးလုပ်ငန်းတွေမှာဂျပန်ဆူရထူးကူစလေဖြစ်ဆောင်ရနေသူမစ္စတာဆဆကာဝါရဲ့ရခိုင်ပြည်ပခါပေါ်အမြင်ဖြင့်မြန်မာညီငယ်ရေးအကြောင်းဆစ်ဆက်မှုတွေနဲ့ပတ်သက်လို့သူ့ရဲ့အမြင်သူ့ရဲ့တွေ့ကြုံတွေကို VOE ဌာနမှဦးတောင်းလင်ထွန်းကဆက်သွယ်မြင့်မြတ်ထားတာပါ။မင်းပြန်ကန်အပြည့်စုံလို့ ဗီဒီယိုမြန်မာပိုင်းရေဒီယိုရဲ့တနင်္ဂနွေနေ့ည9:00ရဲ့အစီအစဉ်နဲ့တနင်္ဂနွေမနက်ပိုင်း6:00ရဲ့အစီအစဉ်တွေမှာစောင့်မျှော်နားဆင်နိုင်တယ်လို့ဗီဒီယိုမြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းရုပ်မြင်သံကြားအစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်သားညေဦးပါ
ကောက်ပွဲရလက်အရာပြည်ထောင်စုစစ်လွတ်တော်တွေကိုအခုလာမယ့်ဖေဖော်ဝါရီလ၁ရက်နေ့မှာခေါ်ယူမှာဖြစ်ပါတယ်။အရေးလွတ်တော်တွေထက်နောက်ဆိုးရတက်တန်းလွတ်တော်မှာဘာတွေလိုအပ်ချက်တွေရှိမလဲ။ဘလို့မျှော်လင့်ထားသလဲဆိုတဲ့လွတ်လာသူတွေရဲ့အမြင်ကိုမေးမြန်းပြီးကျမစုမော်တင်ဆက်ထားတာနားဆင်ပါရှင်။အခုဆိုရင်တော့ဒုတိယကြိမ်းလွတ်တော်တက်တန်းဟာ2021ခုနှစ်ဇန်နဝါရီလ31ရက်နေ့မှာကုန်ဆုံးမှာဖြစ်ပြီးရွေးကောက်ပွဲကျင်းပပြီးရပ်ပေါင်း90အတွင်းလွတ်တော်အစည်းအဝေးတွေကျင်းပရမှာဖြစ်တဲ့အတွက်လာမယ့်ဖေဖော်ဝါရီလ၁ရက်နေ့မှာတတိယအကြိမ်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်စတဲ့လွှတ်တော်အသီးသီးပြောင်းလဲစတင်တော့မှာဖြစ်ပါတယ်။2020ရွေးကောက်ပွဲကနေလွှတ်တော်အသီးသီးမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်နေရာ920နဲ့အများဆုံးရွေးကောက်တင်မြှောက်နိုင်ရခဲ့ပြီးပြည်ထောင်စုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဘက်ကလွှတ်တော်ကိုယ်စားလှယ်အမှတ်290နေရာနဲ့ဒုတိယအများဆုံးဖြစ်ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့42နေရာနဲ့တတိယအများဆုံး၊ရခိုင်မျိုးသားပါတီကတော့15နေရာနဲ့သရုပ်တာအများဆုံးလွှတ်တော်ကိုယ်စားလှယ်အသီးသီးရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။လွှတ်တော်အသီးသီးအတွက်တတိယနေရာအများဆုံးရွေးကောက်တင်မြှောက်ခံထားရတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဒီယိုကထဦးဆိုင်ညွန့်လင်းကတော့ပြည်သူအတွက်ရွေးကောက်ပွဲကလေးအတိုင်းအကောင်းဆုံးဆောင်ရွက်သွားဖို့ပြင်ဆင်ထားပါတယ်လို့ပြောပါတယ်
။ကျွန်တော်တို့ကတော့စွမ်းအားရှိတယ်လို့ပေါ့နော်စွမ်းအတိတ်ကျွန်တော်ကြိုးစားမှာပါ။သူက majority vote ဆိုတော့ရှိတာပါဗျာ။ဒါပေမဲ့တခြားတစ်ဖက်မှာကလည်းအမှန်တရားဆိုရှိတယ်လူမှုဘလောက်အကျိုးပြုနိုင်တယ်ဆိုတဲ့အချက်တွေလည်းရှိပါတယ်။အလူလူအကျိုးရှိတဲ့အမ်ဒီအတွက်အကျိုးရှိတဲ့ဥပဒေတွေအစိုးရတွေနော်တိုက်တွန်းချက်တွေကိုလူအများနဲ့တည်ချရဲဆိုတည်ချတဲ့လူကတာဝန်ပေါ့ဗျာနော်ကျွန်တော်တို့ကတော့လူလူအတွက်အကျိုးရှိနေတိုင်းပြည်အတွက်အကျိုးရှိတဲ့ကိစ္စတွေကိုတတ်နိုင်တယ်လို့လို့ပါဗျာအဲ့မဲ့အဲ့ဒါကိုထောက်ခံတာမထောက်ခံတာဆိုကျွန်တော်လည်းဘာမှမတတ်နိုင်ဘူးဒါပေမဲ့လွတ်တော်မှာလုပ်တဲ့ကိစ္စမှာလည်းအလုံးမတန်းရှိပါဘူးအဲ့ဒီတော့ဘယ်လိုအကျိုးရှိအောင်ဘယ်လိုလုပ်ခဲ့လဲဆိုတော့အဲ့ဒါလူများတာနဲ့နေတာနဲ့မဆိုင်တော့ဘူး
လာမယ့်တတိယကြိမ်လွှတ်တော်တက်တန်းမှာလွှတ်တော်အသီးသီးအနေနဲ့အစိုးရအဖွဲ့တွေကိုထိထိရောက်ရောက်ထိန်းချောင်းနိုင်တဲ့အခြေအနေဖြစ်ဖို့တိုင်းပြည်အတွက်လိုအပ်တယ်လို့နိုင်ငံရေးလှလအကဲခတ်သူဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ်
။ဒါမင်းတတိယကြိမ်လွှတ်တော်တက်တန်းအတွင်းမှာလွှတ်တော်တွေအနေနဲ့ပေါ့လေသက်ဆိုင်ရာအစိုးရတွေကိုဟိုအပြန်အလှန်ထိန်းချောင်းမှုပုံပုံသိမ်းနိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်။ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေအနေနဲ့အစိုးရအဖွဲ့တွေကိုထိထိရောက်ရောက်ထိန်းချောင်းနိုင်ဖို့ပြည်ထောင်စုရဲ့တင်နဲ့အဲ့ဒီလိုထင်းချောင်းနိုင်ဖို့ကိုလေအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်တွေအနေနဲ့အထူးအနေထားဆောင်ရွက်တင်တယ်လို့မြင်ပါတယ်
။နိုင်ငံရေးကျင်းသားများကုလ66ရဲ့အသေး AABB ရဲ့တွဲဖက်အတွင်ကိုဘူကြီးကတော့လာမယ့်လွှတ်တော်တက်တမ်းမှာပြင်ဆင်တင်ပြပြပြဋ္ဌာန်းတဲ့ဥပဒေတွေကိုအသေးစားအစိုးပြုတည်သွင်းဆွေးနွေးဆောင်ရွက်ပါလို့အကြံပြုပါတယ်
။ဖြစ်တဲ့အလုပ်တွေကိုပြည်ပြည်ထောင်ချောင်းတဲ့ပေါ်နိုင်အောင်တော့ဖြစ်တဲ့အမေရိကကျင်းသားလေးတွေကျွန်တော်လည်းပါပြောင်းပြင်တဲ့ဥပဒေတွေကတော့အများကြီးပဲပေါ့နော်အဲဒီလိုပဲနောက်အဖြစ်ယူဆတဲ့ဥပဒေတွေကလည်းနိုင်ငံကစနစ်ကံလုံးတွေဒီမိုကရေစီစနစ်ကံလုံးတွေတက်နေတဲ့ဥပဒေတွေဖြစ်အောင်ပြောင်းလဲပြောင်းရမှာပါဒါကတချို့နိုင်ငံတွေကဒီမျိုးလိုဒီမိုကရေစီအခွင့်အရေးတွေတာဝန်ဖြစ်တော်တည်ပေါ့နော
်ပြီးခဲ့တဲ့တက်တန်းတော့ကတော့ဥပဒေပြုနိုင်ရေးအစိုးပြုမှုတွေမှာစစ်စစ်မှုတွေဖျက်ချပယ်ချတာတွေရှိခဲ့တဲ့အတွက်ဒီနှစ်တက်တန်းမှာတော့ဒီထက်ပိုပြီးတော့ပွလင်းမြေသားမှုနဲ့လွတ်လပ်မှုတွေရှိဖို့လိုပါတယ်လို့ဒေါက်တာရံမျိုးသိန်းကကြံပြူပါတယ်
ဒီလွတ်တော်ကဲမှာဒီအစိုးရမိကုံးနေနဲ့ပတ်သက်ပြီးတော့ဒီအာဏာရပါတီကစီစစ်တဲ့ကော်မတီကိုဆက်ပြီးတော့ထားမယ်လို့အဲ့ဒီစီစစ်တဲ့ကော်မတီရဲ့မူဝါဒတွေလုတ်ပိုင်ခွင့်တွေဟာဒီမိုကရေစီပြုနေပြောင်းလဲရေးကိုအထောက်အပံ့ပြည့်တဲ့မူဝါဒတွေလုပ်ငန်းစဉ်တွေဖြစ်ဖို့လိုအပ်ပါတယ်နောက်ပြီးတော့အစိုးရကိုအပြန်အလှန်ထိန်းချုပ်မှုကိုအားကောင်းစေမယ့်မိကုံးမျိုးတွေအစိုးမျိုးတွေကိုအထက်ပြုနိုင်တဲ့မူဝါဒမျိုးတွေဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုဖြစ်မှတာလည်းဒါမဲ့9နှစ်အတွဲမှာတော့ဖြစ်တော်ရည်နေနဲ့အစိုးရကိုကုန်းကုန်းမုံမုံထိန်းချုပ်တက်မှတ်နိုင်မယ်လို့မြင်ပါတယ်
ဒါမဲ့ဖေဖော်ဝါရီလ၁ရက်နေ့တနင်္လာနေ့မှာပြန်လည်ကျင်းပမယ့်တတိယအကြိမ်ပထမပုံမှန်အစည်းအဝေးတွေစတင်မယ့်အချိန်ဟာမြန်မာနိုင်ငံမှာကာယရောဂါကိုဗစ် -19 ဖြစ်ပွားနေတဲ့ကာလဖြစ်တာမို့လို့ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ရေးအစီအမံတွေချမှတ်ဆောင်ရွက်နိုင်မှုလွှတ်တော်အစည်းအဝေးများကျင်းပရေးဗဟိုကော်မတီနဲ့လုပ်ငန်းကော်မတီတွေဘက်ကစီစဉ်ဆောင်ရွက်နေကြရဖြစ်ပါလိမ့်ရှင်
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမှာ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင်။
ရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒုတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါရစေ။ကျွန်မကတော့အီးရီယောင်ပါ။ဒီတစ်ပတ်မှာတော့အိမ်တွင်းအချမ်းဖတ်ခံရတဲ့အမျိုးသမီးတွေဥပဒေရဲ့အကာအကွယ်ရဖို့တင်းဒါရီတိုင်းဒေသကြီးကအမျိုးသမီးအခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကတောင်းဆိုနေကြပါရစေ။
ကျိုင်းနေတာတဲ့တဲ့တွေကိုကွဲတာလို့ရှာတာလို့မျိုးမဲဆွဲနေတာတို့ဒါမျိုးတွေမရှိလဲသူတို့မှမရဘူးသက်တင်ရှိတယ်ဒီဒဏ်ရာတစ်ချက်မရှိတဲ့အခါကျတော့သူတို့ကဆွဲလို့မရ
အမျိုးသမီးတွေကိုဥပဒေပိုင်းဆိုင်ရာအကူအညီပေးနေတဲ့ဒဝေအမျိုးသမီးသမဂ္ဂရဲ့အချွေချွေအတွင်းရင်းမှုမဲနှမှုလိုင်ကပြောပြခဲ့ရပါဒီဆောင်မကိုဒဝေဝက်စတာမမိုးမြင့်ကဆက်ပြောပြပေးမှာဖြစ်ပါတယ်လုံခြုံရေးအခြေအနေကြောင့်အိမ်တွင်းအကျန်းဖတ်ခံရသူရဲ့အတန်ကိုပြုပြင်အသုံးပြုထားပါတယ်
တနင်္လာရီတိုင်းရဲ့မြို့တော်တဝဲမှာရှိတဲ့အမျိုးသမီးတွေဟာအိမ်တွင်းအကြမ်းဖက်မှုခံရတဲ့အခါမှာဥပဒေရဲ့အကာအကွယ်ကိုရယူဖို့ခက်ခဲနေကြပါတယ်။အဲ့လိုခက်ခဲမှုတွေကိုမီးမောင်းထိုးပြနေတာကတော့2020ခုနှစ်အတွင်းရဲစခန်းကိုတိုက်ကြားထားတဲ့အမှုရေအတွက်တွေပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တစ်နှစ်လုံးရဲစခန်းကိုရောက်ရှိလာတဲ့အမှုရေအတွက်ဆက်ရှင်းမှုသာရှိပေမဲ့အမျိုးသမီးရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေဖြစ်တဲ့ဒွေမျိုးသမီးတမကနဲ့မြိတ်မျိုးသမီးများအဖွဲ့ကိုလာတိုင်တာအမှု80ကျော်ရှိပါတယ်။ဒါပေမဲ့လာတိုင်တဲ့သူတွေအပါအဝင်အိမ်တွင်းအကြမ်းဖက်ခံရသူတွေဟာနောက်ဆုံးအဆင့်ထိတရားဥပဒေအရအဆုံးဖြတ်ခံယူဖို့လှမ်းနိုင်ခဲ့တဲ့သူအနည်းစုသာရှိပါတယ်။အိမ်တွင်းအကြမ်းဖက်ခံရမှုမှာစိတ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှု၊ရုပ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေရှိပြီးဖြစ်စဉ်တွေဟာမိသားစုအတွင်းဆွေမျိုးရင်းချာကြားနဲ့အတူနေသမီးရင်းစားတွေကြားကလာတာဖြစ်ပါတယ်။အိမ်တွင်းအကြမ်းဖက်မှုဖြစ်စဉ်တွေမှာလျောက်ကြားကငွေကြေးထောက်ပံ့မှုမရှိခြင်း၊အိမ်ဆောင်ရေးဖောက်ပြန်ခြင်း၊မူရင်းဇေဝါသုံးဆွဲခြင်းနဲ့အရက်သေးစားတောက်စားကဆဲဆူခြင်းကိုယ်ထိလက်ရောက်ရိုက်နှက်ခြင်းအလုံးမတူပဲလိမ်မိုင်းဆန်ရအကြမ်းဖက်ခြင်းချိန်ချောက်ခြင်းစတဲ့လူခွင့်ရီချူဖောက်မှုတွေပဲဖြစ်ပါတယ်။ဒဝဲမြို့မှာတော့အိမ်တော်သက်3နှစ်ရှိပြီဖြစ်တဲ့အသက်28နှစ်အရွယ်မျိုးသမီးတဦးဟာသူမခင်မွန်ဖြစ်သူနဲ့စကားများရန်ဖြစ်တိုင်းသူမကိုရိုက်နှက်တာတွေလုပ်တယ်လို့ဆိုပါတယ်။သူမမျိုးသားဟာသူမကိုအိမ်စရိတ်နဲ့ကလေးစရိတ်လုံလောက်စွာမပေးတဲ့အပြင်အိမ်တော်ရေးဖောက်ပြန်တာတွေရှိနေတယ်လို့ဆိုပါတယ်။
အိမ်မှာပတ်စံရားနဲ့ပဲချီချီချီဆဲနဲ့ပဲချီချီချီညီမယူတော့မရဘူးသူပြတာပဲယူသူတော့ဝင်လဲဘာတော့ပြန်ရှိလို့လဲကုန်းစရာမရှိဘူးပြင်သွားရတာအစားပေါ့ဘာသွားလို့မှလဲဝယ်ချက်ချမ်းချာမရှိဘဲနဲ့အိမ်မှာထမင်းစားနေရတာပေါ့နော်ဥပဒေမရှိဘူးမသွားနဲ့ပေါ့အဲ့လိုမျိုးတွေကအဲ့လိုလုပ်တာပေါ့စိတ်တော်တယ်ပြောမိတာပေါ့နော်ဆဲထဲမှာခံစားရတာပြောမိတော့အရိုက်ခံရိုက်ခံရတော့မပြောဘဲနေပြန်တော့လဲ तू ကပို့ပြီးအနိုင်ကျင့်တာပါမလားဟိုရဲ့ပန်းရံပြတော့လဲအဲ့လိုထုထားတာလက်မအညူရောပျောက်သွားပြီအရိုက်ခံတယ်
သူမတို့အိမ်တော်တက်တန်းမှာတစ်နှစ်ကျော်သားလေးပြောက်လဲရှိပါတယ်။ဒီလိုအိမ်တွင်းကြက်ဖက်ခံရမှုကိုတရားဥပဒေတိုင်လိုက်လို့ဖို့အတွက်သူမမှာခြားသွားစရာနေရာဆွေမျိုးအတိမိတ်ဆွေမရှိတယ်လို့တရားရင်ဆိုင်ဖို့ဇေယိရှေ့နေငှားဖို့ဇေယိတွေလည်းမတတ်နိုင်ဘူးလို့သူမကဆိုပါတယ်။သူမဟာအိမ်တော်စကြကလေးကအိမ်တွင်းကြက်ဖက်မှုကိုအချိန်ပေါင်းများစွာခံစားနေရတဲ့အတွက်နောက်ပိုင်းမှာဒွေမျိုးသမီးတမကကိုအကူအညီတောင်းခဲ့ပါတယ်။တနကအကူအညီကြောင့်ခံဝန်ကလေးတွေနဲ့ပြန်လည်ပေါင်းပေးနေခဲ့ပါတယ်။ခံဝန်ကလေးမှာလက်မှတ်ရေးထိုးထားပြီးမဲ့လက်ရှိအချိန်ထိစကားများရန်ဖြစ်တိုင်းသူမအယိုက်ခံနေရဆဲပါ။တရားဥပဒေတိုင်းရင်ဆိုင်ဖို့သူမမှာသူ့ပေးသလောက်သာတုံးနေစားနေရတာဖြစ်တဲ့အတွက်ငွေကြေးမရှိလို့ဒီတိုင်းနေနေရတာပါလို့ဆိုပါတယ်။အခု2020ခုနှစ်မှာတော့ဒွေမျိုးသမီးတမကမှာအမှုပေါင်း82မှုရှိတဲ့အနက်အိမ်တွင်အကြမ်းဖက်မှုက58မှုရှိပါတယ်။ကျန်တဲ့အမှုတွေကလည်းအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့တပ်ငယ်မရိမှုတွေပဲဖြစ်တယ်လို့ဒွေအမျိုးသမီးတမကအထွေထွေတွင်ရင်းမှုမဲနုနုလိုင်ကပြောပါတယ်
ကျတော့ကြောက်အားမလို့အားမရဖြစ်တယ်ဆိုတာကျွန်တော်တို့ရဲဌာနရောနေလို့တရားရေးစနစ်မှာရောလက်ရှိဆိုရရဲ့ကင်တွေပုံလေကျွန်တော်တို့ဆိုရရဲ့ကင်တွေပေါ်တော့မြေသမီးကြီးနဲ့ပတ်သက်ပြီးဘာမှမရှိဘူးလို့ကျွန်တော်ပြောလို့ရအခြားတာဒီဟိုကရဲဌာနအပြင်ပေါ့လေဒီဆိုင်နဲ့တားတဲ့တန်တွေကိုကွဲတာလို့ရှာတာလို့ညုံမဲဆွဲနေတာလို့ဒါမျိုးတွေမရှိရင်လည်းသူတို့မှမရတတ်တယ်မရှိတော့ဒီဒဏ်ရာတချက်မရှိတဲ့အခါကျတော့ကျွန်တော်တို့ကဆွဲလို့မရအဲ့ဒါကြောင့်မို့ဒီစိတ်ပိုင်းဆိုင်ရာရဟိုကကြပ်ပခံတဲ့ဒီမျိုးသမီးတွေကလေးတွေကအရင်တိုက်ပြဖို့ခက်ခဲတယ်ဘာမှပြလို့မရအောင်လေ
ဒါပြင်အမှုဖွင့်တန်ကြားရမယ့်နေရာအစိုးရရဲ့ဝန်ဆောင်မှုယာယီတဲခုနေထိုင်ဖို့နေရာစောင့်ဝတ်နေရေးအခက်ခဲပတ်ဝန်းကျင်အသီးသက်တွေအခက်ခဲမိမိရဲ့လုံခြုံရေးအမှုအတွက်လိုက်ပါဆောင်ရွက်ပေးမယ့်ရှေ့နေငှားရနိုင်ခြင်းမရှိတဲ့အပြင်အချိန်နဲ့ငွေကြေးအခက်ခဲရှိတာတွေကြောင့်နောက်ပြန်ဆောက်သွားတဲ့အမှုတွေလည်းရှိတယ်လို့သူမကဆိုပါတယ်အမျိုးသမီးများစုဟာဥပဒေတွေကိုသိနားလည်မှုနည်းပါတာဖြစ်တဲ့အပြင်ရဲဌာနအစိုးရရုံးနဲ့တရားရေးဌာနတွေကိုသွားဖို့မဝင့်မရဲနဲ့တုံ့ဆုံနေတာတွေလည်းရှိတယ်လို့ဆိုပါတယ်။ဒဝဲမျိုးသမီးတမကထံလာရောက်ကူညီတောက်ခံတိုင်ကြားလာတဲ့အမှုတွေကိုလက်ခံဆောင်ရွက်ပေးရမှာတမကအနေနဲ့နှစ်သိမ့်ဆွေးနွေးညှိနှိုင်းပေးတာဥပဒေလမ်းကြောင်းတွေကိုပြောပြပေးတာယာယီတဲခိုနေထိုင်စားသောက်ဖို့ကူညီပေးတာတွေလုပ်ပေးပါတယ်။သူမတို့ရုံမှာအဖွဲ့အင်အားနှဲပါတာရဲ့ဥပဒေအကြံပေးရှိနေနှဲပါတာရဲ့ကြောင့်အကူအညီတောင်းခံတိုင်ကြားလာတဲ့အမှုကိစ္စအလုံးကိုလိုက်ပါဆောင်ရွက်ပေးဖို့အခက်အခဲတွေရှိတယ်လို့ဆိုပါတယ်။အလားတူညိတ်မျိုးသမီးများအဖွဲ့မှလည်း9လအတွင်းလာရောက်တိုင်ကြားတဲ့အမှုပေါင်း60ခန့်မှာအိတ်တွင်အကြံဖတ်မှုက26ခန့်ရှိတယ်လို့ညိတ်မျိုးသမီးများအဖွဲ့ရိုက်တာဒေါ်စစ်စစ်တာကပြောပါတယ်။
မူရင်းဆိုင်တာတော့ဘာလို့ဆိုရတာပိုက်ကကျွန်တော်ဘာဖြစ်လဲဆိုရင်ဥမာကျွန်တော်က yes ကအမှုတော်ဖေးအမှုတော်ဖေးကကျွန်တော်ဒီဟာတွေတီးဟိုဟိုလင်းမြကိစ္စချင်းနေဆိုရအပေါ်မှာရဲတွေကကျတော့ဥမာ yes ကသွားမယ်ဆိုရင်ရဲတွေကတော့တိတိယယအလုံးမလုံသေးနိုင်အောင်လို့
အဲ့ဒီလိုအခက်ခဲရှိတာတွေကြောင့်အမျိုးသမီးတွေဟာရဲဌာနမှာအမှုဖွင့်တိုက်ကြတာတွေတရားရင်ဆိုင်တာတွေမလုပ်တော့ဘဲလင်းမြကွာချင်းလို့မှုဖက်ကိုဥတီလာကြတယ်လို့သူမကဆိုပါတယ်တနင်္သာရီတိုင်းကဒုတိယတိုင်းရဲတပ်ဖွဲ့မှရဲမှုကြီးကြီးစိုးကတော့အိမ်တွင်းချက်ဖတ်မှုနဲ့ပတ်သက်တဲ့တီချော့ဥပဒေတရက်မရှိပေမဲ့လည်းတီဆဲဥပဒေတွေအတိုင်းရေးယူဆောင်ရွက်ပေးတာတွေလုပ်ပေးနေတယ်လို့ဆိုပါတယ်
။တို့ရှိမှာတော့ဒီရေရှည်ညှဉ်းပန်းလိမ့်ဆက်ပြီးပါလာပိုင်းရပိုင်းပေါ့အဲ့လိုညှဉ်းပန်းလိမ့်ဆက်ပြီးပါဖြစ်လာတဲ့ဖြစ်စဉ်တော့မတွေ့ရဘူး။ဒါလည်းရှိကောင်းလည်းရှိနိုင်ရှိကောင်းလည်းရှိနိုင်ပါလေ။ဒီဒါပေမဲ့ရှိကောင်းရှိနိုင်ပြီးတော့တတမန်လောက်ပဲဖြစ်လို့လားရေဆက်မြောက်ကသူကလူတွေတော့ထိလို့ဖုံးလို့မရဘူး။အပြည့်ကျတာလူတွေကစိတ်ကိုစိတ်ကိုသွားတော့။သွားပြီးဆိုတဲ့အတိုင်းရဲုပ်တရားတော့။ဆိုတော့ဒါဒီလိုဖြစ်စီတွေမရှိတဲ့တွင်ဆိုတော့တော့ဘုရားပြောလို့ပေါ့။လူတမှုလူတွေမှတော့ဒါရဲဆက်မြောက်လို့မရဘူး။အပြည့်ကျတာဒီမှာတော့မရောက်လို့မရဘူး။အဲ့လောက်ကြီးညင်မဲ့နှိမ့်ဆက်မှုတွေမရှိလို့လားရောက်ပါလား။နော်။တာမန်တော်ရှိကောင်းရှိနေတယ်
အမျိုးသမီးများပေါ်အကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းကိုလွတ်တော်တက်တန်းအတွင်တင်သွင်းနိုင်ခြင်းမရှိတော့လဲအပြင်မှာကြိမ်ကြိမ်ဆွေးနွေးနေစေအဆင့်သာရှိပြီးလာမယ့်လွတ်တော်မှာတော့ဒီဥပဒေမူကြမ်းကိုအတည်ပြုနိုင်အောင်စ조사သွားမယ်လို့ကျွန်းစုမြို့နယ်မဲဆန္ဒနယ်မှာပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တင်ရီကပြောပါဗျာအဲ
ဒီလာမယ့်လွတ်တော်မှာတော့ဒီဥပဒေကံကိုတော့ဥပဒေထည့်ရအောင်စ조사မှာ
အိမ်တွင်းကြဖတ်မှုနဲ့ပတ်သက်တဲ့အသိပညာပေးလုပ်ငန်းတွေကိုအမျိုးသမီးတွေအပြင်အမျိုးသားတွေကိုပါပေးသင့်တယ်လို့သူမကဆိုပါတယ်။လက်ရှိကျင့်သုံးနေတဲ့ရာသသက်ကြီးဥပဒေအရအမျိုးသမီးများပေါ်အကြမ်းဖက်ခံရမှုများကိုအပြည့်အဝအကာအကွယ်မပေးနိုင်ုံသာမကအထူးသောပြစ်ဒဏ်များနဲ့ပြဋ္ဌာန်းချက်များဟာခက်ကာလနဲ့ယုံကြည်မှုမရှိသဖြင့်အကြမ်းဖက်ခံရသူများအတွက်တရားမျှတမှုရရန်ဥပဒေကိုကျင့်သုံးရန်လက်လန်းမမီသလိုခက်ခဲလျက်ရှိတယ်လို့ဒဝဲမျိုးသမီးတမကကဆိုပါတယ်။မိသားစုတွင်ကလာတဲ့အိမ်တွင်ကြမ်းဖက်မှုတွေဟာလူမှုစည်းဝေးဘဝများကိုထိခိုက်နေတဲ့အပြင်တိုင်းတွင်ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးကိုလည်းဟန့်တားနေတယ်လို့မင်းနုနုလိုင်ကပြောပါတယ်။ပြီးခဲ့တဲ့ NLD အစိုးရတဲ့လွှတ်တော်တက်တန်းမှာအမျိုးသမီးအခွင့်အရေးကိုဖော်ဆောင်ပေးမဲ့လုပ်ငန်းကော်မတီဒုမဟုတ်အဖွဲ့ကိုဖွဲ့စည်းပေးဖို့ဒဝဲမျိုးသမီးတမကကတောင်းဆိုခဲ့ပေမဲ့ထူးခြားမှုမရှိခဲ့ပါဘူး။ဒါကြောင့်အခုထပ်တက်လာမဲ့ NLD အစိုးရတဲ့လွှတ်တော်တက်တန်းမှာထပ်မံတောင်းဆိုထားပါတယ်။အစိုးရအနေနဲ့အိမ်တွင်းကြမ်းဖက်မှုကိုထိထိရောက်ရောက်ကင်တွယ်နိုင်တဲ့ဥပဒေပြဋ္ဌာန်းသင့်ပြီးအိမ်တွင်းကြမ်းဖက်ခံရသည့်အမျိုးသမီးများနဲ့ကလေးငယ်များအတွက်ပိချာဘတ်ဂျက်များထည့်သွင်းရေးဆွဲတင်တယ်လို့မဲနနုလှိုင်ကဆိုပါတယ်။သူမအနေနဲ့ထိုက်တဲ့နဲ့ငွေကြေးစုမိတဲ့တနေ့မှာသူမမျိုးသားနဲ့ကွာရှင်ပြီးတားလေးနဲ့အတူတနေရာမှာအခြေချနေထိုင်ဖို့စဉ်းစားထားတဲ့အသက်28နှစ်အရွယ်မျိုးသမီးကတော့
ဒီကလေးကိုရှိနေတော့အချိန်ကြာနေတာညီမအကြောင်းမို့သူ့ရှိပြန်ပါသွားတာတကယ်တော့ကလေးကိုတော့ရအောင်ခေါ်တာညီမလည်းကလေးမရှိနေရဘူးအဲ့တော့သူတို့ပဲနောက်ဆုံးနိုင်မှာကလေးအောင်သူ့ရင်တော့မှသူ့လက်ထက်မှာရှိနေသူ့ဝဲနိုင်မှာလို့ညီမအဲ့လိုထင်တာပေါ့
အခုကျေဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကမုံမြင့်ဒိုးအတန်ကအေးအောင်ဇာနီနဲ့ဒါရန်ချင်းစိုးဖြစ်ပါတယ်ဒိုးအတန်အပတ်စဉ်အတန်လွှဲအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးအတန် Facebook စာမျက်နှာ SoundCloud YouTube အချင်းတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ 10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက် 6:00 နာရီကနေ 9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ FTC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတိုင်းအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
လာပါခင်ဗျာ။ဒီမော်ရီယာဆူနေကန်အစီအစဉ်ကနေတူဆူလိုက်ပါရယ်။ပေပေါ်ရတရနေ့ဆိုလို့ရှိရင်ညီမဒီမှာတတိယအကြိမ်မြောက်ဟုတ်တော့ကိုစတင်ခေါ်ပြီးတော့မှာဖြစ်ပါရယ်။ဒီတော့ခေါ်ပြီးတော့လည်းတကယ်နဲ့ဆွေရသစ်ဖွဲ့စည်းကိစ္စရက်တွေလည်းဆက်လက်ဆောင်ရွက်သွားကြဖို့ရှိပါရယ်။ဒီတော့ဆွေရသစ်ဖွဲ့စည်းမှာညာညာနဲ့ညာရဲ့အမှုသားညီညီဆွေရပုံစံဖြစ်လာမလား။ဒါမှမဟုတ်ဆွေရသစ်ဖွဲ့စည်းရပြီးခဲ့တဲ့အားနဲ့တက်တန်းနဲ့ဘာရကွာချမှုရှိလာမလဲ။ဒီတော့ဒါတွေကိုအခြေခံဆွေးနွေးသွားကြမှာဖြစ်ပါရယ်။ကျွန်တော်စနေပွဲမစနေမှာဖိတ်ခေါ်ထားတဲ့သူတို့နဲ့မိတ်ဆက်ပေးနေပါတယ်ဖိတ်ခေါ်ထားတဲ့သူတွေမှာသူကတော့ဒေါက်တာရန်မူသိန်းဖြစ်ပါတယ်ဒေါက်တာရန်မူသိန်းကတော့မြန်မာနိုင်ငံရေးလေးလာသုံးသက်သူဦးဖြစ်ပြီးတော့သမားရှင်ဦးလည်းဖြစ်ပါတယ်ကျွန်တော်တရားကတော့ဆရာဥက္ကမောင်နဲ့ဖြစ်ပါတယ်ဆရာဥက္ကမောင်ဘန်းကတော့သင်ဘွားမဂ္ဂဇင်းအေဂျာဟောင်းသူဖြစ်လို့နိုင်ငံရေးလေးလာသုံးသက်သူဦးတည်တည်ဦးလည်းဖြစ်ပါတယ်ကျွန်တော်ဆရာတို့အားလုံးနဲ့မင်္ဂလာပါခင်ဗျာ
မင်္ဂလာပါဆ
ရာတို့ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ကျွန်တော်ဒီဆွေးရသစ်ဖွဲ့စည်းရေးကိုဒါလက်မျှော်ကြည့်ပြီးတော့သုံးသက်ဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်ကြံခင်ပါကျွန်တော်ဒီတတိယအကြိမ်လွတ်တော်လဲခေါ်ယူရမယ်။အားလုံးကဒီဆွေရသစ်ဖွဲ့ကြီးသမရခန့်ရဲ့သမရရွေးချယ်ရေးဆိုတဲ့လုပ်ငန်းစဉ်နဲ့လှုပ်လာဖို့ရှိပါတယ်။ကျွန်တော်ဒီကြံနေလို့ကျွန်တော်ဒီတိုင်းတိုင်းနဲ့ဆွေးနွေးဖို့ဆိုတဲ့အခြေအနေနဲ့ကျွန်တော်ညီရတွေ့ရတာရှိပါတယ်။ကျွန်တော်ဒီဆွေရသစ်ဖွဲ့ကြီးမှာလက်ရှိနာမည်ဒီ၅နှစ်ဆွေရဒီတုပ်ဦးဆောင်ဝင်၅နှစ်ဆွေရကပြီးခဲ့တဲ့၅နှစ်ဆွေရဘာတွေကွာခြားမှုရှိနိုင်တယ်လို့ဆရာကပြောကြတယ်။ဆိုတော့အခြေအနေတော့ကျွန်တော်ဆရာဒေါက်တာရညူသိန်းကိုစပြီးဆွေးနွေးပြည့်စုံနေပါတယ
်။ကျွန်တော်အမြင်ကတော့ဒါမဲ့အစိုးရတက်ကပေါ့လေဒီလွန်ခဲ့တဲ့9နှစ်မှာဟလာဖြစ်ခဲ့တဲ့အားနည်းချက်တွေလိုအပ်ချက်တွေကိုတော့ပြန်တုံးတက်ပြီးတော့ပေါ်ပြီးတော့အားကောင်းတဲ့အစိုးရတရဖြစ်အောင်တော့ဖွဲ့စည်းနိုင်မှုအရေးကြီးတယ်လို့မြင်တယ်။တော့အဲ့ဒီလိုဖွဲ့စည်းနိုင်မှုကိုလည်းအဲစဉ်းစားတာတွေပြင်ဆင်တာတွေလုပ်နေလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မျှော်လင့်တယ်။အဲ့ဒီအတွက်ကြောင့်လည်းပဲဟလာဟိုခုနကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရပုံစံနဲ့ပေါ့လေဖွဲ့စည်းဖို့အတွက်ကိုလာတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ဆိုတဲ့ခြေလှမ်းကိုစလာတာတွေ့ရတယ်။သို့တော်လည်းပဲအဲ့ဒီခြေလှမ်းအစမှာဟလာအခက်အခဲတွေအစိန်ခေါ်မှုတွေအဲတွေ့ရတာရှိတယ်။အဲသို့တော်လည်းပဲဒီခက်အခဲတွေစိန်ခေါ်မှုတွေကိုလည်းပဲဟလာနိုင်ငံရေးရနော်အများဆုံးအကြီးတိုင်းဆွေးနွေးပြီးတော့နော်ဟိုထပ်ပေါက်ရှာနိုင်လိမ့်မယ်။နော်ပြီးတော့ဒန်းစရှာနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မျှော်လင့်တယ်။အဲဒါပေမဲ့အခုလာမယ့်ပေါ့လေဒီ9နှစ်တာကာလဟာတော်လွန်ခဲ့တဲ့ငါးနှစ်တာကာလတည်းတော့ပို့ပြီးတော့စိန်ခေါ်မှုတွေများမယ်လို့ကျွန်တော်အနေနဲ့မြင်တယ်။အထူးသဖြင့်ကတော့ကျွန်တော်တို့ကိုဗစ်ကပ်ရောဂါဘေးနဲ့ဟလာကိုဗစ်ကပ်ရောဂါဘေးအတွင်းတော့ကိုဗစ်ကပ်ရောဂါအလွန်တိုက်ပြီးပြန်လည်ထူထောင်ရေးကိစ္စအဲ့ဒီကိစ္စတွေဟာအင်မတန်မှကြီးမားတဲ့စိန်ခေါ်မှုကြီးတွေဖြစ်လာလိမ့်မယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုသုံးသပ်ပါတယ်။ဟုတ
်ကဲ့ဆရာဥက္ကမောင်မှာကျွန်တော်ဆွေးနွေးပြပါဦးဒီပုံမှာပဲ
။ဟုတ်ဟိုကျွန်တော်လူအနေနဲ့တော့သိပ်ပြီးတော့လူကြကြပြောင်းတာမျိုးရှိမှရှိမယ်တချို့တော့ပြောင်းတာရှိတယ်လို့ထင်တယ်အလုံးအနေနဲ့ကတော့ပြီးခဲ့တဲ့တတန်းလုံးကလုတ်ခဲ့တာတွေဆက်ပြီးတော့ပဲပဲသွားလိုက်မယ်လို့ထင်တယ်အဲ့ဒီချက်မှာပြုပြင်ပြောင်းလဲရေးတချို့အဲဖြစ်ကောင်းပုံပြီးအရှိန်ဟုံးကောင်းကောင်းနဲ့လုတ်ချင်လုပ်နိုင်တယ်ပေါ့ကြောင့်လို့ဆိုတော့ပထမတတန်းမှာကတော့တည်ငြိမ်ရေးနဲ့အပြောင်းလဲမှာတည်ငြိမ်ရေးကိုစောင့်ပေးခဲ့ရတယ်လို့ကျွန်တော်ဒီလိုပဲနားလည်တယ်တပ္ပကြီးဦးမြတ်လည်းအဲ့ဒီလိုသူတက်လာကစားမှာမိန်ကောင်မှာဒါလေးကိုအထူးပြုပြီးပြောခဲ့မှုတယ်ဆိုတော့တည်ငြိမ်ရေးကိုတစုံတရာသိပြီးနောက်ပြီးတော့ရှိသွားပြီးနောက်ပြီးတော့ကျွန်တော်တို့ဘျူရိုကရေစီနဲ့ဆက်ဆံရေးဘျူရိုကရေစီစနစ်တွေကိုတည်ယူရတဲ့ကာလတစ်ခုကိုဖြတ်တန်းရတယ်ဒါလေးလည်းကျွန်တော်တို့ဖြစ်သွားပြီ ဆိုတဲ့အခါကျအပြောင်းလဲတွေကိုဘယ်လိုလုပ်မလဲအပြောင်းလဲတွေကိုလုပ်တဲ့အခါမှာလေလူတွေပြောနေတယ်လို့အများကြီးတော့လဲ radical ပေါ့နော်အခုတစ်စစ်ချိုးပြောင်းတာမျိုးထက် bureaucracy ကိုအခြေခံတဲ့အပြောင်းလဲတွေပဲဖြစ်ကုန်များတယ်အတိတ်ပဲကတော့ bureaucracy ကိုအခြေခံတဲ့အပြောင်းလဲတွေဟာများတော့အဖြစ်နေကြတတ်တယ်ပေါ့နော်ဆိုတော့တော့အပြောင်းလဲဖြစ်မယ်အထူးသဖြင့်သိတာထင်ရှားတဲ့အပြောင်းလဲကတော့ MSTP မှာပါတယ်ကျွန်တော်တို့မဟာဗျူဟာတွေပတ်နိုင်တွေကိုအကောင့်တွေပေါ်လာဖြစ်လိမ့်မယ်လို့ထင်တယ်အဲ့ဒီလိုအကောင့်တွေပေါ်လဲနေမှာနိုင်ငံတကာမှာလှုပ်လေရှိတဲ့စီမံချက်တွေစီမံခန့်ခွဲပုံမျိုးနဲ့လှုပ်လိမ့်မယ်လို့ယူဆတယ်ဒါဘီရိုကရေစီကိုကျွန်တော်တို့ပြီးခဲ့တဲ့တက်တမ်းမှာနှစ်နှစ်တာအချိန်ဒါလှုပ်ဆောင်မှုအတွက်ပေးထားခဲ့တယ်အဲ့တော့ရှေ့လျှောက်မှာတော့ဒီဟာကိုစပြီးတော့ပြန်ပြီးလှုပ်မယ်လို့ကျွန်တော်ဒီလိုအနားလည်းတယ်ပေါ့နော်ဒါကျွန်တော်သိသမျှသတင်းပေါ်မှာခြေခံပြီးပြောရရင်ဟုတ်ဟုတ်ကဲ့ဟုတ
်ကဲ့
နောက်ငင်းကြိုင်းကိစ္စအချိန်ကုန်တိုးလာနိုင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ပါဆရာကျွန်တော်ဒီဒုတိယမိန်ကုန်းလေးတစ်ခုနေတင်လာတာဒုတိယမိန်ကုန်းကကျွန်တော်တို့ဒီခုနဆရာတို့ဒီဆွေးနွေးသွားတာကတော့ကျွန်တော်တို့ဒီမူဝါဒပိုင်းဆိုင်ရာလေးဒီလှုပ်ဆောင်ရှေ့ဆက်လှုပ်ဆောင်နိုင်ခြင်းရှိတဲ့ကိစ္စတွေကိုကိစ္စရည်တွေကိုခြေခံဆွေးနွေးတာတွေ့ရတယ်ပေါ့ဆိုတော့ဒီဘက်မှာကျွန်တော်တို့ဒီချုပ်ဒဲစိတ်ဝင်စားကြတာကကျွန်တော်တို့ဒီလူသစ်မူသစ်ဖြစ်နိုင်တာဆိုတဲ့အခြေအနေကိုစဉ်းစားကြရရှိပါတယ်ဟိုမြန်မာပြည်ကရှိပါတယ်ဆိုတော့ဒီနေရာမှာလည်းကျွန်တော်နည်းနည်းလေးပြင်နေတာကဆိုတော့နိုင်ငံဥဆောင်မှုပိုင်းပေါ့ဆိုတော့နိုင်ငံတော်သမရလိုနေရာဘုနာကာလီလွတ်တော်ဥပဒေတွေနေရာမျိုးပေါ့ဆိုတော့ဒီလိုနေရာမျိုးတွေမှာပေါ့ဒီလိုနိုင်ငံဥဆောင်မှုပိုင်းမှာပေါ့ကျွန်တော်ပါဝါပလေးယာတစ်ပဲခေါ်မလားဒီနိုင်ငံရဲ့ဥဆောင်မှုခန်းကဏ္ဍကပါဝင်လာမယ်ဥဆောင်မှုတစ်တွေပေါ့ရှိလာနိုင်ချေရှိလာဘူးဆရာတို့ဒီပေါ်မှာဘယ်လိုရှိမြင်တာရှိလဲဆိုတော့ဒါတော်ရရုံးတဲ့ဒီပေါ်မှာဘယ်လိုများရှိမြင်တာရှိလဲ
ကျွန်တော်မြင်တာတော့ဒီအစိုးရဘိုင်းပေါ့လေဒီလူပုဂ္ဂိုလ်ဘိုင်းမှာလည်းဟိုအပြောင်းလဲတွေရှိနေတယ်လို့မြင်တယ်။နော်နောက်ပြီးတော့ဒီလွတ်တော်ရဲ့ဒီအချင်းကျဲပိုင်းမှာလည်းပဲအပြောင်းလဲတွေရှိနေတယ်လို့မြင်တယ်။အဲသို့တော်လည်းပဲဟလာဒီအစိုးရအဖွဲ့ထဲမှာနော်ဟို၃ဝက်လောက်ကတော့မူလလူပေါင်းတွေအဖြစ်ဖို့အလားအလာများတယ်လို့ကျွန်တော်အနေနဲ့မြင်တယ်။အဲနောက်လွတ်တော်ဘိုင်းကအဲလာမယ့်၅နှစ်မှာအရေးကြီးတာကတော့ဒီပြည်တော်စုမှာရောတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရောဒီအစိုးရကိုနော်ဟိုထိန်းချောင်းနိုင်ဖို့အင်မတန်မှအရေးကြီးတယ်လို့မြင်တယ်နော်အစိုးရကိုအပြန်အလှန်ထိန်းချောင်းနိုင်ဖို့ပေါ့လေအဲဒါအင်မတန်မှအရေးကြီးတယ်လို့မြင်တယ်နောက်အစိုးရအနေနဲ့လည်းပဲဒါမဲ့၅နှစ်မှာအလေးထားတင်တာကကျွန်တော်တို့ဘိုးချုပ်ကင်မှုရှော့ချဖို့ပေါ့လေနော်ဘိုးချုပ်ကင်မှုလွန်ကဲနေတဲ့ကိစ္စတွေကိုနော်စနစ်တကျရှော့ချဖို့နောက်ပြီးတော့ပြုပြင်ပြောင်းလဲတင်တဲ့နေရာတွေကိုနော်အချိန်နဲ့တပြေးညီပေါ့လေဒါပြုပြင်ပြောင်းလဲရေးကိုပေါ်ဆောင်နိုင်ဖို့လိုအပ်နိုင်မယ်လို့မြင်တယ်အထက်ကလူပုဂ္ဂိုလ်အရဟလာဘလို့ပဲအစ်စ်တွေဝင်လာလာဘလို့အပြောင်းလဲဖြစ်ဖြစ်เนาะအစိုးရရဲ့မူဝါဒဘိုင်းမှာเนาะမူလငကိုရှိရေးစဲပုံစံဟလာနင်းလာအမူဝါဒတွေအတိုင်းတွားနေမယ်ဆိုရင်တော့เนาะလာမဲ့၅နှစ်ဟာလွန်ခဲ့တဲ့၅နှစ်နဲ့တိတ်မထူးခြားတဲ့ပုံလေเนาะဟိုပုံစံကွက်ထဲမှာပဲရှိနေလိမ့်မယ်လို့မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆရာဦးတက်မောင်သားဒီဘက်မှာဘယ်လိုမြင်လဲဒီဒူဘိုင်းဒီနိုင်ငံဥဆောင်မှုဘိုင်းဆိုင်ရာခိုင်ခံတာတွေမှာဘာတွေကြောင်းလဲမြင်ရနိုင်လို့ဆိုရင်ဒါသာလာလို့ရှိတယ
်ဟိုအသွင်းသဏ္ဍာန်နဲ့အနှစ်သာရပေါ့အနှစ်သာရကတော့တောင်းဆန်းဆွတ်ချီဥဆောင်တာဖြစ်တဲ့ကြောင့်ဘာမှကြောင်းလဲမရှိကြောင်းလဲစရာမရှိဘူးပေါ့နော်အသွင်းသဏ္ဍာန်အဖြစ်တော့တပ္ပရာနေရာမှာကြောင်းလဲရှိကောင်းလဲရှိနိုင်တယ်ဒါပေမဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအခက်တည်းရှိတယ်ဥမာ59စာလုံးရှိနေတဲ့အတွေ့အကြုံမို့လို့နော်ဒီနေရာတွေကိုလူဟိုလူလူလည်းဒီကစားမယ်ဆိုလို့ရှိရင်တော့အကန့်အသတ်တချို့ရှိနေနိုင်တယ်လို့ကျွန်တော်ထင်တယ်။နော်ဒါကြောင့်မို့ဟိုသိပ်ကြီးတော့အကြောင်းလဲတွေသိပ်ကြီးရှိနိုင်မယ်လို့တော့ကျွန်တော်သိပြီးတော့မထင်ဘူး။နော်အဲ့တော့ဟိုဘာကြောင့်လဲဆိုတော့ဒီနေရာနိုင်ငံရေးနေရာဖြစ်တဲ့အတွက်ကြောင့်မို့လို့ရွေးချယ်ရတာလဲနော်ကျွန်တော်တို့ဒီအဲ့ဒါဒီကခေါင်းဆောင်ပိုင်းကိုကြည့်လိုက်လို့ရှိရင်နေရတဲ့လူတွေနဲ့ပြောရမယ်ဆိုလို့ရှိရင်သိပ်ကြီးမရှိဘူးလို့ကျွန်တော်ထင်တယ်။နော်အဲဒုတိယကတော့ခုနဟိုအထူးသဖြင့်သိတာတိုင်းတာကတော့အဲ့ဒါနဲ့ဆက်နွယ်ပြီးတော့ပေါ့အပြောင်းလဲပေါ်မှာခြေခံပြီးတော့မိမိအပြောင်းလဲကိုသွားမယ်ဆိုရင်အပြောင်းလဲကိုဥဆောင်နိုင်တဲ့လူတွေကိုဝန်ကြီးဖွဲ့မှာခန့်ပြီးဆိုရင်တော့ရွေးချယ်ဖို့ဒေါ်လာလိုက်ပြီနော်အဲ့တော့အဲ့ဒီအပြောင်းလဲကလည်းဘာဖြစ်နိုင်လဲဆိုလို့ရှိရင်ကျွန်တော်ပြည်တော်စုသဘောတူညီချက်အပိုင်း၃မှာပြောထားတဲ့20လောလုံဆောင်ပွဲရာစီမံချက်၈ခုရှိတယ်နော်ဖက်ဒရယ်စနစ်ကိုသွားတာဖက်ဒရယ်စနစ်ကိုသွားတာကစပြီးတော့နောက်ဆုံးအုပ်ချုပ်မှုပြည်ကြောင်းလဲအပါမြေယာကိစ္စတွေပါဝင်ပေါ့နော်ဆိုတော့ ဒါတွေကိုပြုရင်ပြောင်းလဲတဲ့သဘောရလက်ရှိစနစ်အတိုင်းမဟုတ်ဘူးဆက်လက်ဖက်ဒရယ်စနစ်ကိုမျှော်ကြည့်နိုင်တဲ့လူတွေလိုအပ်လိမ့်မယ်အ ਨੇ ဆုံးအဲ့ဒီနယ်ပယ်တွေကိုကင်ကြမဲ့လူရှိအောင်အဲ့ဒီလူတွေကအဲ့လိုမျှော်ကြည့်နိုင်တဲ့လူနဲ့ရွေးချယ်လို့ရှိလို့လိမ့်မယ်လို့တော့ထင်တယ်အဲ့ဒီတောင်းကနေများကြည့်ခဲ့တယ်ဆိုလို့ရှိရင်တော့အထူးသဖြင့်ဒုဝင်ကြီးနေရာတွေနဲ့ဝင်ကြီးနေရာတွေပေါ့နော်ဒုဝင်ကြီးနေရာတွေကပုံပြီးတော့ပြင်မယ်လို့ကျွန်တော်ထင်တယ်ဝင်ကြီးနေရာတွေကတော့ရင်းအတွေ့အကြုံရှိပြီးသားလူတွေနဲ့ပဲသွားကောင်းသွားနိုင်တယ်ဆိုတော့ဒုဝင်ကြီးနေရာတွေကိုပြင်သွားနိုင်တယ်လို့ထင်တယ်အဲ့တော့စဉ်းစားကြရတဲ့ရှိတယ်ဥမာအားဖြင့်ကျွန်တော်တို့ Federal ကိုသွားမယ်လို့ပြောနေပြီတဲ့ခါမှာတိုင်းရင်းသားတွေနဲ့စီလုံးကြီးကြီးရဲ့ကိစ္စရှိတယ်အဲ့ဒီခါမှာတိုင်းရင်းသားတွေရဲ့အမြင်တွေကိုနားကြားနိုင်တဲ့လူတွေဖြစ်ဖို့လည်းလိုတယ်ဥပမာအားဖြင့်ဆိုရင်ဆိုတော့ကျိုက်တုံအရှိမကျိုက်တုံဟိုတယ်ကြီးအတွက်တက်တန်းတိုးလိုက်တယ်လို့ကျွန်တော်တို့သိရတယ်။ဒါကရှမ်းပြည်သူတွေအင်မတန်တန်ဖိုးထားတဲ့နေရာရှမ်းဟော်ကြီးကိုစစ်ဆေးရကဖျက်ခဲ့တယ်။ဒီနေရာကြီးကိုရှမ်းပြည်သူတွေကအထိတ်မှဖြစ်တယ်သူတို့တိုင်းသားထိတ်မှဖြစ်လိုချင်နေတယ်။ဒါမျိုးကိုနိုင်ငံရေးရမြင်နိုင်ပြီးတော့တိုင်းသားစီးလုံးကြီးတွေတောင်းမှလည်းကြည်နိုင်တယ်ဖက်ဒရယ်တရားရေးတောင်းမှလည်းကြည်နိုင်တဲ့ဝင်ကြီးမျိုးလိုအပ်တယ်။အရင်တော့စာကြောရှုပ်တဲ့ကြောင့်တက်တန်းပြလိုက်ပါပဲဆိုတဲ့ဝင်ကြီးမျိုးမဟုတ်ရဘူး။ဒါမျိုးလိုလိမ့်မယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့။ဟုတ်ကဲ့ဆရာ။ဆိုတော့ကျွန်တော်ဒီတတိယမေးခွန်းပေါ့။တတိယမေးခွန်းကတော့ကြာအခုဆွေးနွေးရအောင်ဆက်ဆက်လို့ပေါ့နော်။ဆိုတော့လက်ရှိချိန်မှာလည်းဒီမျိုးသားဒီကျုပ်ပါတီအနေနဲ့ကဒီတိုင်းရင်းသားတွေနဲ့ပြည်ဆောင်ဆွေးနွေးဖို့တောင်းဆိုရတဲ့ဖြစ်တဲ့ခါမှာလည်းဒီမျိုးပါတီနဲ့ပြည်ဆောင်ဖို့ပြတ်သွားတာလည်းရှိတယ်ပေါ့။ဆိုတော့နောက်နေ့ဒီဆွေးရအဖြစ်မှာဒီမတူဆွေးသွားတဲ့တိုင်းရင်းသားအင်အားစုတွေရဲ့ခိုင်ခံနာကဟောဘယ်လောက်ထိရှိလာနိုင်ဆိုတော့ဒါဒီပုံမှာလည်းဆွေးနွေးပြည့်စုံချင်ပါတယ်ဆိုတော့ဒေါက်တာရေမျိုးသိဒီပုံမှာဘာများဆွေးနွေးချင်တာရှိမလဲတိုင်းသားရဲ့အားလားပတ်သက်ပြီးတော့
အဲ့တော့ဒါနဲ့အစိုးရအသင်းမှာကျွန်တော်တို့ဒီတိုင်းရင်းသားလူမျိုးစုတွေပေါ့အခန်းကဏ္ဍဟာအင်မတန်မှအရေးကြီးတယ်လို့မြင်တယ်အဲ့တော့ဆိုလိုချင်တဲ့သဘောကတော့ကျွန်တော်တို့ဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတွားနေတယ်ဟလားဆိုတာကိုနော်ဟိုစာရွက်ပေါ်မှာနော်စကလုံးတက်တက်နဲ့အဲဖော်ပြလို့မရဘူးကျွန်တော်တို့နော်ဒါမဲ့9နှစ်မှာဖော်ဆောင်မဲ့နော်လုပ်ငန်းစဉ်တွေဟာဒီဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုဥတည်ရဲ့နော်ခြေလှမ်းတွေဖြစ်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့တော့အဲ့ဒါနဲ့ဆက်ဆက်ပြီးကျွန်တော်ကတစ်ချက်ပေါ့လေ။ဘာအရေးကြီးပြန်တယ်လဲဆိုတော့ကျွန်တော်တို့နော်ဒီဝင်ကြီးအဖွဲ့ဝင်တွေနော်ဝင်ကြီးတွေနော်ဒုတိယဝင်ကြီးတွေကိုနော်တာဝန်နဲ့လုပ်ပိုင်ခွင့်နော်ညီညီညံ့ညံ့ပေးထားဖို့လိုအပ်တယ်လို့မြင်တယ်။အဲ့တော့ကျွန်တော်တို့နိုင်ငံပြည်ရတဲ့အကြောင်းတွေမှာဟလာ1962ခုနှစ်နောက်ပိုင်းမှာဒီဝင်ကြီးအဖွဲ့ဝင်တွေဝင်ကြီးတွေဟာတာဝန်နဲ့လုပ်ပိုင်ခွင့်အဲတန်းတူမရကြဘူး။ဝင်ကြီးဆိုတဲ့တာဝန်ပဲရှိတယ်။ဒါပေမဲ့လုပ်ပိုင်ခွင့်မရှိဘူး။လုပ်ပိုင်ခွင့်ကိုဗဟိုကနေပဲအပေါ်ကနေပဲထိန်းချုပ်ထားတယ်။နောက်အစင်းစင်းဟလာချိုးနီစနစ်ဘျူရိုကရေစီစနစ်ရဲ့နော်ဟိုကြားကန်မှုတွေနဲ့တွားခဲ့တာဖြစ်တဲ့အခါကျတော့ဒါမဲ့9နှစ်မှာနော်ကျွန်တော်တို့အစိုးရအဖွဲ့ဝင်တွေကိုတာဝန်ပေးတယ်လို့နော်တူညီတဲ့လုပ်ပိုင်ခွင့်လည်းပေးဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့အဲ့လိုဖြစ်မှသာလျင်ဟဟလာကျွန်တော်တို့တိုင်းရင်းသားပါတီတွေနဲ့ဟဟလာအစိုးရအဖွဲ့တွေမှာပူးပေါင်းပြီးတော့အစိုးရဖွဲ့စည်းတာမျိုးကိုစဉ်းစားတဲ့အခါမှာနော်တိုင်းရင်းသားပါတီတွေဘက်ကလည်းလုံးပိုင်ခွင့်မှာရှိမယ်နော်တာဝန်တက်တာမဟုတ်ဘဲနဲ့လုံးပိုင်ခွင့်မှာရှိမယ်ဝင်ကြီးမျိုးဖြစ်ဖို့ကိုပို့ပြီးတော့လိုလားနိုင်မယ်လို့မြင်တယ်အဲ့တော့လုံးတဲ့9နှစ်အတွင်းမှာရှိလိုက်လို့ရှိရင်တော့ဟဟလာတော်ဝင်နဲ့လုံးပိုင်ခွင့်ဟာမကွဲပြားဘူး။နော်တော်ဝင်နဲ့လုံးပိုင်ခွင့်ဟာတန်းတူရှိသူမကြဘူး။နောက်ပြီးတော့ကျွန်တော်တို့ခေတ်စကားနဲ့ပြောရင်အစိုးရအဖွဲ့ထဲမှာနော်အစင်းစင်ဗိုလ်လီဘောတောက်နေတဲ့ပုံစံနဲ့တွေ့နေရတဲ့အခါကျတော့ဒီအခြေအနေတွေကိုပြုပြင်ကြောင်းလဲနိုင်ဖို့လိုအပ်တယ်။အဲ့ဒီလိုပြုပြင်ကြောင်းလဲနိုင်မှလည်းပဲနော်ဒီကျွန်တော်တို့တိုင်းသားပါတီတွေနဲ့ပူးပေါင်းပြီးတော့နော်အစိုးရအဖွဲ့စည်းရေးပဲဖြစ်ဖြစ်ဟလာလွှတ်တော်တွေကနေတစ်ဆင့်အစိုးရကိုထိန်းချောင်းရေးကိုပဲဖြစ်ဖြစ်ပေါ်ဆောင်တဲ့နေရာမှာပုံပြီးတော့အလုပ်ဖြစ်နိုင်လိမ့်မယ်လို့မြင်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့။ကျောင်းတက်ပေါ်နာကဒီပေါ်မှာဆင်းနေပြပါအောင်ဆရ
ာ။ဟိုရေဘူးကအဖြစ်တော့ခုနခင်ဗျားပြောတဲ့မတူခွဲပြားတာကကျွန်တော်တို့ရဲ့ပဂတိကျွန်တော်ကြုံရတဲ့ကိစ္စပေါ့။နော်အဲ့ဒီမတူခွဲပြားမှုပေါ်မှာတစ်ခုတည်းလို့ယူဆပြီးတော့အဲ့ဒီတစ်ခုတည်းကိုလိုက်နာအောင်နော်ကျွန်တော်ပုံစံမျိုးစုံနဲ့လုပ်ခဲ့တဲ့အတွက်ကြောင့်မလို့ပဋိပက္ခတွေဖြစ်ခဲ့ရတာအဲ့တော့ဥဆောင်ကြတဲ့လူတွေနဲ့အမျိုးသားပြန်လဲတည်မြဲရေးအခုမူဝါဒဖြစ်နေပြီ မျိုးသားပြန်လဲတင်းမြတ်ရေးရဲ့နိုင်ငံရေးသဘောကပါလဲဆိုတာလေးကိုဖွင့်ဆိုဖို့တော့ကိုလေးနော်ခင်ဗျားခုနပြောခဲ့တယ်လို့ပဲမတူကွဲပြားတဲ့လူမျိုးတွေရှိတယ်အုပ်စုတွေရှိတယ်ဆိုလို့ရှိရင်မတူကွဲပြားတဲ့လူမျိုးအုပ်စုတွေမှာမတူကွဲပြားတဲ့တံမိုးထားမှုတွေရည်ချင်းမှုတွေဓလိ့ထုံးစံတွေသမိုင်းကိုအတိတ်ပဲကောက်ယူပုံတွေဘဝကိုအတိတ်ပဲကောက်ယူပုံတွေတယောက်နဲ့တယောက်သူတို့မှာတင်ဂေတာတွေရှိတယ်ဥမာအချင်းခေါင်းဆောင်မှုရဲ့တင်ဂေတာဆိုလို့ရှိရင်ဗိုလ်ချုပ်အောင်ဆန်းနဲ့စောဘဦးကြီးဆိုပါတော့ကရင်ကကိုတတိယကျွန်တော်တို့ရုပ်ထုတွေပါတယ်ကျွန်တော်တို့မီဒီယာပေါ်မှာတွေ့လာတယ်နော်ဒါကကျွန်တော်တို့ကဟုတ်တယ်မဟုတ်တယ်လို့အငင်းပွားနေတာတဲ့အတူတန်မိုးထားမှုတွေကိုရှင်တွဲပြီးတော့လက်ခံနိုင်တဲ့ဟာဗိုလ်ချုပ်အောင်ဆန်းရုပ်ထုကိုလည်းကရင်တွေကလက်ခံနိုင်ရမယ်စောဘဦးကြီးရုပ်ထုကိုလည်းဘမာတွေကလက်ခံနိုင်ရတာဒါကမျိုးသားပြန်လဲတင့်မြတ်ရေးရဲ့နိုင်ငံရေးဆိုတာအဲ့ဒီသဘောတော့ဘာမတူကွဲပြားတာကိုကိုယ်နဲ့မတူတော့ညာလဲငါဟာမှအမှန်ဆိုတဲ့အဟာမှုဖဲနဲ့တစ်ဖက်ကဟာကိုလည်းလက်ခံနိုင်တဲ့ဟာအဲ့ဒီအတွေ့ဂျားလန်းတစ်ခုဘလို့ဖော်ပြကြမလဲဆိုတဲ့ဟာမျိုးရှာနိုင်တဲ့ဟာဖြစ်ဖို့တော့လိုလိမ့်မယ်ထင်တယ်အဲ့ဒီနိုင်ငံရေးကိုအတိတ်ပဲဖွင့်ဆိုဖို့နိုင်ငံရေးကိုနားလဲပုံမကွဲပြားလို့ရှိရင်နော်အဟောင်းနဲ့ကိုပြောင်းဝင်သွားနိုင်တယ်စစ်အစိုးရလုပ်တယ်လို့တွေပဲပြန်လုံပြီးလိမ့်မယ်ဘာကြောင့်လဲဘျူရိုကရေစီကအရင်နှုံးကလုတ်တာတွေနဲ့အသားချနေတဲ့ဘျူရိုကရေစီဖြစ်တယ်ဒါကြောင့်မို့အရင်အတိုင်းပြန်ဖြစ်သွားနိုင်တယ်ဒီမိုကရေစီခေါင်းဆောင်တွေကလည်းအာဏာရှင်တွေကဲလုတ်ခဲ့တဲ့မြောက်ကိုလုံရင်းနဲ့အာဏာရှင်တွေကဲတို့ပြုတ်မှုတဲ့လမ်းကြောင်းကြီးတွေကိုပြန်ပြီးရောက်သွားနိုင်တယ်ဆိုတဲ့အမြဲရှိနေပါတယ်နော်ဒါကြောင့်မို့ချုပ်ရရင်တော့အမျိုးသားပြန်လဲတင့်မြတ်ရေးဆိုတဲ့နိုင်ငံရေးကပါလေပြည်သူတွေကလည်းရှင်းဖို့လိုတယ်ခေါင်းဆောင်တွေကစပြီးရှင်းဖို့လိုတယ်ပြည်သူတွေကရှင်းဖို့လိုတယ်အကောင့်တဲ့ဖော်နေတဲ့ဘျူရိုကရေစီကလည်းရှင်းဖို့လိုနိုင်မယ်လို့ကျွန်တော်ထင်တယ်ဟုတ
်ကဲ့ဟုတ်ကဲ့ပြဆိုတော့ကျွန်တော်အချိန်နဲ့3မိနစ်လောက်ကျန်ပါသေးတယ်ဆိုတော့နောက်ဆုံးမေးခွန်းလေးတစ်ခုကျွန်တော်မေးတင်ပါတယ်ဆိုတော့ဒီမေးခွန်းကတော့ကျွန်တော်ဒီဆိုရဖွဲ့စည်းရေးနာမည်ဆိုရတဲ့လို့ပြောတဲ့အခါမှာကျွန်တော်တစ်ခါမှစဉ်းစားတော့တက်မတော်ရဲ့အားရတာပေါ့ဆိုတော့တက်မတော်ကဒီဆိုရပါတယ်ဒီဝင်ကြီးဌာန3မိနစ်လောက်ကိုဒီကန်ပိုင်းနိုင်ငံချင်းတွေမှာရှိတဲ့အခါကျတော့ဒီတက်မတော်ကရောဒီဆိုရဆိုရတဲ့ဖွဲ့စည်းရေးမှာဘယ်လိုမျိုးဒီအကြောင်းလဲတွေလုံနိုင်နေရှိတယ်လို့ဆိုရတဲ့ပူပူပြည်လည်ရေးကိုလွတ်ဆောင်နိုင်နေရှိတယ်ဒါမှမဟုတ်ရှင်ပို့ပြီးတော့မှဒီဆိုရတဲ့လုပ်ငန်းစဉ်တွေပို့ပြီးတော့မှဒီတင်းနေမှာရှိနိုင်တဲ့သူတွေကိုရောပို့ထားနိုင်နေရှိတယ်ဟုတ်ဒီပေါ်မှာတော့အစ်တို့လေးဆွေးနွေးပြပါအောင်ဟိုဆရာတော်ရံမျိုးသိမ်းမဆဆွေးနွေးပြပါအောင်ဗျာ
ကျွန်တော်မြင်တာတော့ကျွန်တော်တို့နိုင်ငံရဲ့ဒီပြုပြင်ကြောင်းလဲရေးကိုပေါ်ဆောင်တဲ့နေရာမှာကျွန်တော်တို့ဒီအရက်ဖက်နိုင်ငံရေးခေါင်းဆောင်တွေပေါ့တော့တိုင်းရင်းသားခေါင်းဆောင်တွေအပါအဝင်အရက်ဖက်နိုင်ငံရေးခေါင်းဆောင်တွေနဲ့ဒီစစ်ဖက်ခေါင်းဆောင်တွေချားမှာတော့ရှုံချင်မှုတိဆောက်ရေးဟာအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်အဲတကယ်တမ်းပြောမယ်ဆိုရင်ဟဲ့လားအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေဟာတော့ကိုင်းကျိုးမီကျွန်းကိုင်းမီပေါ့လေအပြန်အလှန်ဒီအမိတဲ့ပြုနေရတဲ့အနေအထားမျိုးမရှိတယ်ဆိုတာထင်ရှားပါတယ်အဲ့ဒီအခါကျတော့အစိုးရဖွဲ့စည်းရေးမှာပဲဖြစ်ဖြစ်ဟဲ့လားဒါမဲ့အလျှော့တော်တက်တန်းအတွင်းမှာအရင်ဆိုင်ရမယ်ဒီဖွဲ့စည်းပုံအခြေခံဥပဒေအချက်တဲအငြိမ်းချမ်းရေးအချက်တဲပြုပြင်ကြောင်းလဲအချက်တဲတွေမှာပဲဖြစ်ဖြစ်ဒီအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေချာယုံကြည်မှုတည်ဆောက်နိုင်မှုပူးပေါင်းဆောင်ရွက်နိုင်မှုဟာအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်အဲ့ဒီလိုပူးပေါင်းဆောင်ရွက်မှုမျိုးကိုလည်းပဲလာမယ့်ကာလမှာအနည်းနဲ့အမြန်ဖော်ဆောင်နိုင်လာဖို့ညွှန်လင့်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဒီမှာကျတော့နောက်ဆုံးမေးလေးဆုံးသက်ပြနေပြပါခင
်ဗျာ။ရေဘူးအဖြစ်တော့လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပေါ့နော်။နံပါတ်၁လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုတက်မတော်ကဒါကယာယီသဘောဆောင်တဲ့ဟာလို့ပဲနားလည်ထားဖို့။အဲ့တော့အဲ့လိုလည်းနားလည်တယ်လို့ကျွန်တော်ထင်ပါလေ။ဘာကြောင့်လဲဆိုတော့နိုင်ငံရေးဆွေးနွေးပွဲ၊ညဉ့်ဉန်းရေးဆွေးနွေးပွဲတွေမှာနော်သဘောတူညီရလို့ရှိရင်ဒါဖွဲ့စည်းပုံပြင်ဆင်ဖို့ဆိုတာတက်မတော်လည်းလက်ခံပြီးသားပါ။နော်။အဲ့တော့အစိုးရအပိုင်းရှိတယ်လွတ်တော်အပိုင်းရှိတယ်မခုပေါ့နော်ကျွန်တော်အုပ်ချုပ်ရေးမှာဆိုရင်အဲ့တော့အစိုးရအပိုင်းကတော့ဒုသမ္မတရဲ့ခုနဝန်ကြီး၃ယောက်ရှိတယ်အဲ့တော့သူတို့ဒီဆက်ပြီးတော့ပူပေါင်းဆောင်ရွက်သွားကြနိုင်မယ်လို့ထင်တယ်နော်လွတ်တော်အနေနဲ့ကတော့တက်မတော်ကနိုင်ငံရေးပါတီတရက်လို့မလုပ်ဖဲနဲ့ဂျားနေဖို့ဂျားနေတဲ့အနေအထားကိုစဉ်းစားဖို့လိုအပ်တယ်တချို့ကနိုင်ငံရေးကိစ္စတွေထဲမှာဝင်မပါဖို့ကြီးကြီးမားမားလိုအပ်နိုင်တယ်လို့ထင်တယ်အတိုက်အခံအဖြစ်အာနဲနေတယ်ဆိုတော့ဟုတ်တယ်ဒါပေမဲ့အတိုက်အခံအာနဲနေတဲ့အတွက်ကြောင့်မလို့အတိုက်အခံ site တနေမှာသွားပြီးကြည့်မယ်ဆိုလို့ရှိရင်တော့ဒါကတပ်ပတော်အနေနဲ့ เนาะตมိုင်းมาကျွန်တော်တို့လွဲချော်ခဲ့တယ်ပေါ့ဗျာဘိုလေးရာကိုချုပ်ပြီးကလေးကလွဲချော်ခဲ့တဲ့လွဲချော်မှုကြီးတဲ့ကနေမထွက်နိုင်ဘူးလို့ဖြစ်သွားလိမ့်မယ်အဲ့တော့ကျွန်တော်ကတော့ရှင်းရှင်းလေးပဲတပ်မတော်နိုင်ငံရေးမလုပ်စေချင်ဘူးเนาะအဲ့တော့တပ်မတော်ရဲ့အချုပ်အခြာအာဏာဒီပြည်ရဲ့ဒုတော်ဝင်အရေးသုံးပါနိုင်ငံရေးကျင်းစွာဖြင့်ဘာလဲဆိုတာကိုရှင်းရှင်းလင်းလင်းအတိတ်ပဲဖွင့်ဖို့လိုတယ်။အဲ့ဒီအတွက်လည်းပြည်သူတွေကရင်းခုန်ဖို့လိုတယ်။ခင်ဗျားတို့မီဒီယာတွေကလည်းမေးဖို့လိုတယ်။နော်။ဒါကဘာအတိတ်ပဲဆောက်တယ်လဲ။ပြည်သူတွေရဲ့အသံဒီတို့တော်ဝင်ရေးသုံးပါးပေါ်မှာနိုင်ငံရေးမပါတော့ဘယ်ဟာနိုင်ငံရေးလဲဘယ်ဟာနိုင်ငံရေးမဟုတ်ဘူးလဲ။ရှင်းအောင်လို့ဒါမီဒီယာတွေကဆွေးနွေးပွဲတွေလုပ်ဖို့လိုတယ်။အခုတတိမဆွေးနွေးသိဘူးလို့ကျွန်တော်ထင်တယ်။
ဟုတ်ကဲ့ကြာဆိုတော့ကျွန်တော်တို့ဒီအချိန်နဲ့ပြေသွားတဲ့ဆွေးနွေးပွဲကိုဒီမှာရပ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ဆရာဦးတော်ဗန်းဆရာဒေါက်တာရေမျိုးသိန်းတို့ကျေးဇူးတင်ကြောင်းပြောလို့ပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
ကျွန်တော်တို့ channel FB Media ကနေပြင်ဆက်နေတဲ့မြို့မောင်ကြီးရဆွေးနွေးခန်းအစီအစဉ်ကိုတော့ VO ရဲ့ဆွေးနွေးညရုပ်သံအစီအစဉ်နဲ့ Radio အစီအစဉ်မှာနှစ်ပတ်ကိုတစ်ချိန်ထုတ်လင်းပြင်ဆက်ပေးနေပါတယ်ဒီအစီအစဉ်ကို VO ရဲ့ Facebook စာမျက်နှာနဲ့ channel FB ရဲ့ Facebook စာမျက်နှာတွေမှာလည်းဖောက်မြင်သိရှိနိုင်ပါတယ်အားလုံးပဲကျေးဇူးချမ်းမြေ့ကြပါစေခင်ဗျာ
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတိလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။စနေညအတွက်သတင်းပတ်ဆိုင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့နျူကလ িয়ার နဲ့တုံတိုက်ခိုက်တာတစ်ခုခုလုပ်မလာနိုင်အောင်ဘယ်လိုအတားအဆီးတွေလုပ်ထားသလဲဆိုတာဗန်ဒဂွန်စစ်ဌာနချုပ်ကထိတ်တန့်ဗိုလ်ချုပ်ကြီးတူဦးကိုသူမေးခဲ့တယ်လို့အလုပ်တော်ဥက္ကဋ္ဌနန်စီဘလိုစီကတောက်ကြနေမှာပြောပါတယ်။သမ္မတထရမ့်ရဲ့သမ္မတတက်တန်းနောက်ဆုံးရက်တွေအတွင်းဘာလုပ်လာမလဲဆိုတဲ့အပေါ်ဆိုရင်မှုတွေတိုးလာကြမှာပဲ။အလုပ်တော်ဥက္ကဋ္ဌရဲ့အခုပြောဆိုချက်ထွက်လာတာပါ။ဗိုလ်ဒူးညက်ကကွန်ကရက်လွတ်တော်ရုံးဝင်ဆက်ဆံမှုကိုစုံစမ်းစစ်ဆေးနေတာမှာအခုချိန်ကြီးဆိုရင်လူပေါင်းတရာစင်းကျော်ကိုဆွဲချက်တင်ထားပြီလို့တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ကွန်ကရက်လွတ်တော်တွေကိုအတင်းဝင်ရောက်ဖျက်ဆီးခဲ့သူတွေကအခုချိန်ကြီးဆွဲချက်တင်ထားသူတွေထဲမှာသမ္မတထရမ့်ကိုထောက်ခံသူတူလည်းဖြစ်လွှတ်တော်ရဲ့အတင်းဝင်တဲ့အချိန်ကိုကိုကိုဗီဒီယိုရယူခဲ့တဲ့ပြည်내လွှတ်တော်အမတ်တူအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီရဲ့ရုံးခန်းထဲမှာထိုင်နေခဲ့တဲ့ပုံထဲမှာပါသူအာကင်ဆောပြည်내သားတူတို့လည်းအပါအဝင်ဖြစ်ပါတယ်။ကမ္ဘာတော်မှာကိုဗစ် -19 ရောဂါကူးစက်သူပေါင်း190နီးပါးရှိပြီဆိုတော့ကိုဗစ်ကူးစက်မှုစောင့်ကြည့်မတန်းတင်နေတဲ့ဂျွန်ဆော့ပကင်းစ်တက္ကသိုလ်ရဲ့ကိန်းဏ္ဍတွေမှာတွေ့ရပါတယ်။ကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်မှာ22သန်းနီးပါးဒုတိယအများဆုံးအိန္ဒိယမှာ10သန်းခွဲကူးစက်ခံရပြီလို့ဂျွန်ဆော့ပကင်းစ်တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ကိုဗစ်ကူးစက်မှုတိကျပြန်ဖြစ်နေတဲ့ထိုင်းနိုင်ငံမှာအလုပ်ရှင်တွေကကန့်သက်ချက်အသစ်တွေထုတ်ပြန်ထားတာကြောင့်ညမာအများစုဖြစ်တဲ့ရှေ့ပြောင်းလုပ်သားတွေအလုပ်ကံရဖို့နဲ့ဆက်ပြီးရှင်သန်နိုင်ဖို့ရုန်းကန်နေရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်။တိကျပြန်ကူးစက်မှုစတင်ခဲ့တဲ့၎င်းမြို့တော်တောင်ပိုင်းကစမုတ်စခွန်ပင်လယ်ဆားလုပ်ငန်းကဏ္ဍကရှေ့ပြောင်းလုပ်သားအများအပြားအလုပ်မလုပ်နိုင်ကြသလိုအစိုးရကထောက်ပံ့တာကလည်းမရကြဘူးလို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်ခင်ဗျာစနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဒီပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်စောစောသိမ့်ပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.